နှုမောဒနာတရားမဟောကြားမိမှာအာလုံသောကုသိုလ်ရှင်များနဲ့ကုသိုလ်လုပ်ငန်းများကိုဝမ်းမြောက်နှုမောတာရုခေါ်ဆိုနိုင်မှုအတွက်နောက်တစ်ချိန်မှာပတ္တနှုမောဒနာကုသိုလ်ပွားများနိုင်မှုအတွက်ဘုန်းကြီးအရှိဦးစွာဖတ်ကြားပေးမယ်ယနေ့သာသနာတော်နှစ်2555ခုနှစ်မြန်မာဘောဇာတက္ကရာ1383ခုနှစ်တော်တလင်းလာဇန်တရက်ခရစ်နှစ်2011ခုနှစ်ဩဂုတ်လ29ရက်တနင်္လာနေ့မှာစကိုင်းတောင်ရွေမြတ်ဆရာကျောင်းတိုက်သို့လာရောက်ပြီးတော့နှစ်စဉ်လိုပဲကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမဟာကန္နာယုံဆရာတော်မင်းကွန်တိပိတကဒရဆရာတော်မဟာသူဘောရယုံဆရာတော်တို့အားဥထိတ်ထားပြီးတော့နန်စီအောင်မျိုးအင်းတော်မျိုးမော်လူးမျိုးမောဟန်မျိုးတို့ကသဟပုံညာကာရီဆွမ်းကပ်အဖွဲ့ဖြစ်ပါတယ်မိမိတို့အဖွဲ့သူဖွဲ့သားများကယနေ့အခါမှာမြတ်စွာဘုရားကျောင်းတိုက်တန်ဃာတော်ပါ308ပါးတို့အားအာယုံအခါမှာခောက်ဆွဲကြိုဆွမ်းနေ့လေအခါမွန်မြတ်သောခဲပွေဘောဇင်ဆွမ်းများဆက်ကလူတန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုတန်ဃာတော်ရှင်မြတ်308ပါးတို့အားဆက်ပြာမှုတပါးလင်တထုပ်စီအားဖြင့်လူတန်းပြီးတော့တန်ကြီးကအဖြစ်မုံပုံစသည်တို့ကိုလူတန်းကြခြင်းဆေးပရိသာပင်အဖြစ်ဥပါဒေါ်တင်မီမိသားစုမောဟန်မျိုးက2000ကျက်ဒေါ်ခင်ကျွေဒေါ်နှင်းမြမော်လူမျိုးက1000ကျက်တော်ကြွေတော်ကြီးမီအုံတို့က1000ကျက်ဒေါ်နွယ်နွယ်တင်အင်းတော်က1000ကျက်ဥတင်လင်းဖေတော်စောမြအုံတို့က5000ကျက်ဒေါ်ခင်နွယ်မောင်နှမတစုမော်လူမျိုးက1000ကျက်ဥမောင်တာဒေါ်ဆက်လမိသားစုက1000ကျက်ဥပါဒင့်ဒေါ်မာမိသားစုက5000ကျက်မော်လူမဓမ္မမိတ်ဆွေများက15000ကျက်ဥထွန်းအောင်ဒေါ်ခင်အောင်အုံတို့က1000ကျက်ဒေါ်နီမန်လေမျိုးက1000ကျက်စုပေါင်းအဖွဲ့ဟဲနုဟုတ်တယ်နော်စုပေါင်းအဖွဲ့ဟဲနုကနေပြီးတော့15000ကျက်မထေထေးကြီးမကြီးကုန်းက1000ကျက်ဆိုပြီးတော့ဆေးပရိသာပင်များကိုလည်းပဲမိမိတို့စွမ်းအားရှိသမျှစုပေါင်းပြီးတော့လှူဒန်းကြတယ်။မြတ်စွာဘုရားနာယကဆရာတော်အားလည်းပဲဓမ္မပူဇာအဖြစ်တသိန်းကျက်တန်ပစ္စည်းများလှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုတိလာတော်မြတ်ကိုလည်းပဲခံယူဆောက်တည်ခြင်းဆိုတဲ့ကုသိုလ်ကောင်းမှုပရိတရားတော်ကိုနာယူခြင်းဆိုတဲ့ဘာဝနာကောင်းမှုအဲ့တော့ယနေ့မိမိတို့မရပူရမာကနောင်စတဲ့ကြောင်းတိုက်တွေကိုကုသိုလ်လုပ်ပြီးတဲ့အခါယနေ့အခါမှာသကိုင်းတောင်ယိုမြတ်စွာဘုရားကြောင်းတိုက်သို့ဒါနသီလဘာဝနာများစီးပူဖို့ရအတွက်လာရောက်ပြီးတော့ကုသိုလ်ပြုကြရတယ်ပေါ့အဲ့တော့တဟပုံညာကာရီအဖွဲ့ဒီဖွဲ့သူဖွဲ့သားတွေကိုဘုန်းကြီးအနေနဲ့ဓမ္မလက်ဆောင်ဖြစ်နေပါတရားဟောကြားပေးမလဲဆိုတော့အရှင်အာနန္ဒာမထေရဆိုတဲ့ခေါင်းစည်းနဲ့ဘုန်းကြီးဟုတ်ကြပြီမယ်အဲ့တော့ရှင်အာနန္ဒာမထေရရဲ့ဘဝမှာအရေးကြီးဆုံးသောဘဝအစိတ်ပိုင်းဘဝအချိုးကွေမှာရှင်အာနန္ဒာဘယ်လိုစိတ်ထားခဲ့တလဲဒါလေးတွေကိုသိစေခြင်းလို့ဟောပေးမယ်အဲ့တော့နံပါတ်1အနေနဲ့ရှင်အာနန္ဒာယဟန်ပြုတဲ့အချိန်မှာယဟန်ပြုကနေမှာစိတ်ထားဘယ်လိုထားခဲ့တလဲနောက်ပြီးတော့တန်ဃာရင်နာတင်ပွဲကြီးအတွက်ယန္နာစီဝေးကြီးကိုပြုလုပ်ခါနေချိန်မှာယန္နာဖြစ်အောင်ကြိုးစားအားထုတ်ခဲ့တဲ့အရှင်အာနန္ဒာဟာဘလို့စိတ်နေစိတ်ထားရှိခဲ့တယ်လဲနောက်ဆုံးဘဝတစ်ဆင့်ချိုအရေးကြီးဆုံးနောက်ဆုံးချိန်ဖြစ်တဲ့ပရိနိဗ္ဗာန်ဆံဃာနီးမှာလည်းပဲရှင်အာနန္ဒာဟာအာလုံသောကဘာသူကဘာသားတွေအပေါ်မှာစိတ်ဘလိုမျိုးထားခဲ့တယ်လဲမိမိတို့ကဘလိုတူယူတင့်တယ်လဲဆိုပြီးတော့အရှင်အာနန္ဒာရဲ့ပုထုဇဉ်ဘဝတောတာပန်ဘဝရဟန္တာဘဝမှာစိတ်တဲ့အလှလေးတွေကိုဘုန်းကြီးကဒီအပိုင်းသုံးပိုင်းခွဲပြီးတော့ဟောကြားပေးမယ်အဲ့တော့ရှင်အာနန္ဒာရဲ့စိတ်တဲ့အလှလေးတွေကိုမြင်လို့ရှိရင်ကြားရလို့ရှိရင် ကျင်းနဲ့အားရပြီးတော့မိမိတို့လည်းပဲစိတ်တဲ့လာလေးတွေပြင်နိုင်အောင်ဒီရွယ်ချက်နဲ့ဘုန်းကြီးကဟောပေးမယ်ပေါ့ဘုန်းကြီးတို့ရှင်းဆရာတော်တွေကသတိပေးတဲ့စကားလေးတစ်ခုရှိတယ်ဘာလဲဆိုတော့အထက်မှာတော့တဝေဝေအောက်မှာတော့ဟာလာဟင်းလင်းမင်းဘယ်နဲ့နေဆိုတဲ့စကားလေးတစ်ခုရှိတယ်ပေါ့အဲ့တော့ဘုန်းကြီးတို့အိမ်တိုင်အဆောက်အုံတစ်ခုစောက်တဲ့အခါမှာဖောင်တေးချင်းအခြေခံလေးကမကောင်းဘူးကောင်းကောင်းမွန်မွန်တိဆောက်မထားဘူးဒါပေမဲ့လို့အပေါ်ယံဖြစ်တဲ့အလှပတွေကကောင်းလိုက်တာဒါဆိုရင်ဒီအိမ်ဟာခိုင်ခန့်မှုမရှိဘဲနဲ့ပြိုကျပြီးတော့အသက်အန္တရာယ်ထိစိုးရိမ်ရတယ်တဲ့ဒါကြောင့်အထက်မှာတော့တဝေဝေနဲ့လှပနေအောင်ပြင်ဆင်ထားပြီမဲ့အောက်ခြေမကောင်းရင်ဘာမှအတိတ်ပဲမရှိနိုင်ပါဘူးခုလည်းပဲဘုန်းကြီးတို့ဗုဒ္ဓဘာသာဝင်များစုဟာဒါနတွေပြုလုပ်ကြတယ်တိတ်ပြီးတော့ကြီးကြဲကြဲကိုလုပ်ကြတယ်တိန်နေရာချီထောင်ချီပြီးတော့လုပ်နေကြတာယနေ့ခေတ်မှာသီလတွေစောင့်တည်တယ်ဘာဝနာတွေပွားများတယ်တရားစခန်းတွေဖွင့်တယ်နောက်ပြီးတော့ရက်ထဲရွာထဲမှာလည်းပဲပဋ္ဌံပွဲတွေကျင်းပတယ်ဒါပါလဲဆိုတော့ဒါနသီလဘာဝနာတွေနဲ့အထက်မှာဝေနေတယ်လို့ဒီလိုခေါ်ရတယ်တိတ်ကောင်းပါတယ်ဒါမှမဟုတ်အခြေခံဖြစ်တဲ့စိတ်ထားနှလုံးသားလေးတွေဟာလှပမှုမရှိဘူးလौသမြကုသိုလ်တွေဟာလည်းပဲဘုန်းကြီးတို့ဂုံပကာသနအတွက်တည်တိတ်ပြီးတော့များလွန်းနေတယ်ငွေကုန်ကြေးကျများသလောက်ကုသိုလ်တွေမစစ်ပါဘူးစိတ်ထားမတက်ပါဘူးဆိုရင်အထက်မှာတော့ဝေနေပြီမဲ့အောက်မှာတော့ဟာလာဟင်းလင်းဖြစ်နေတဲ့အတွက်နိဗ္ဗာန်ရောက်ဖို့မလွယ်ဘူးတဲ့ဒါကြောင့်ဘုန်းကြီးကဒါနသီလဘာဝနာလုပ်တာကောင်းပါတယ်သို့သောမိမိတို့ရဲ့စိတ်တလေးကိုတောင်မြို့မာကနုံဆရာတော်ဘုရားကြီးရဲ့စိတ်ကောင်းရှိဖို့ကပထမဆိုတဲ့ဆုံးမနဲ့အညီဒါနသီလဘာဝနာတွေတဲ့စိတ်ထားကောင်းအောင်ရှေးဥစွာကြိုးစားရမယ်စိတ်ထားကောင်းအောင်ကြိုးစားရင်းနဲ့ဒါနသီလဘာဝနာတွေကိုဟန်ချက်ညီညီပြုနိုင်မှမိမိတို့အလိုရှိတဲ့နိဗ္ဗာန်ချမ်းသာကိုခံစားနိုင်မယ်တဲ့ဒီလိုမှမဟုတ်လို့ကတော့ဒါနသီလဘာဝနာတွေတော့လုပ်ပါရဲ့စိတ်ထားတွေရဲ့ဂုံပကသနအတွက်ကိုယ်အတွက်ရလမှုအတွက်ကိုယ်အတွက်အဆင်ပြေမှုအတွက်ဒီလိုလောဘဒေါသတွေခြံရံနေလို့ရှိရင်နိဗ္ဗာန်ကြီးမှန်းချက်ပန်းတိုင်ကိုမရောက်နိုင်ပါဘူးဒါဆိုလို့ရှိရင်အထက်မှာတော့တဝေဝေအောက်မှာတော့ဟာလာဟင်းလင်းမင်းပဲနဲ့နေဆိုတဲ့ရှေးဆရာတော်ကြီးတွေရဲ့အဆုံးအမအတိုင်းမိမိတို့ဒါနသီလဘာဝနာလုပ်ရတာဟာလူချမ်းသာနဲ့ချမ်းသာများနဲ့အဆုံးသက်ပြီးတော့ကြီးမှန်းချက်နိဗ္ဗာန်နဲ့ဝေးသွားတတ်တဲ့အတွက်မကောင်းဘူးတဲ့ဒါကြောင့်ဘုန်းကြီးကအခြေခံစိတ်တလေးကိုပြင်စီလိုတဲ့အတွက်အရှင်အာနန္ဒာမထေရဆိုတဲ့ဒီကောင်းစီလေးနဲ့ယနေ့တရားဟောပေးမယ်ပေါ့အဲ့တော့အရှင်အာနန္ဒာရဲ့ဘဝအစိတ်ပိုင်းမှာအရေးကြီးဆုံးဖြစ်တဲ့ပထမဆုံးအစိတ်ပိုင်းဖြစ်တဲ့ယဟန်ပြုဂာဏီအချိန်ရှင်အာနန္ဒာတို့ဘယ်လိုစိတ်ထားခဲ့ကြသလဲဒါလေးကိုပထမပြောပြမယ်အဲ့တော့ရှင်အာနန္ဒာမထေရဆိုတာကဧတရက၅ဣတရက်ပွဲ၅ခုရခဲ့တဲ့အရှင်မြတ်ကြီးပါအရှင်အာနန္ဒာမထေရဆိုတာကဖယားရှင်နဲ့ညီကိုတဝန်းကွဲဖယားရှင်ရဲ့ခမီးတော်သုတ်တော်ဒနာမင်းကြီးနဲ့အရှင်အာနန္ဒာရဲ့ခမီးတော်အမိတော်ဒနာတို့ဟာညီကိုအရင်ဖြစ်တဲ့အတွက်ညီကိုတဝန်းကွဲတော်တယ်ဘုန်းကြီးတို့သာသနာ့သမိုင်းမှာညီတော်အာနန္ဒာဆိုပြီးတော့အင်မတန်ထင်ရှားခဲ့ပါတယ်နောက်တကဘုန်းကြီးတို့ညီတော်နန္ဒဆိုတာမြတ်စွာဘုရားမှာတပါးရှိသေးတယ်။သူကတော့ဖယားရှင်ရဲ့မေတော်မဟာမာယာဒေဝီနဲ့မိတွေးတော်ဂေါတမီတို့ဟာညီမအရင်ဖြစ်တယ်။မဟာမာယာနေပြီးတော့မွေးဖွားတာကဘုန်းကြီးတို့ဖယားရှင်သိဒ္ဓတမင်းသား။မိတွေးတော်ဂေါတမီရဲ့ဖွားမြင်တာကနန္ဒမင်းသားအမေဖေတူအမေကွဲညီကိုအရင်နေပေါ့။အဲ့ဒီအရှင်နန္ဒဆိုတာကညီကိုအရင်တပါးရှိပါသေးတယ်ခုဟာကလူတွေသိနေတာကအရှင်အာနန္ဒဆိုတာညီကိုတဝန်းပွဲညီတော်အာနန္ဒဆိုပြီးတော့သာသနာ့သမိုင်းမှာတိတ်ပြီးတော့ထင်ရှားခဲ့တယ်တန်ခိုင်နာတင်းတဲ့ခါမှလည်းပဲအရေးကြီးဆုံးခန်းကန္တာနေပါဝင်ခဲ့တာအဲ့ဒါညီကိုတဝန်းပွဲအရှင်အာနန္ဒပါညီအရင်ဖြစ်တဲ့ရှင်နန္ဒမထေဆိုတာကဇနဗရကလျာဏီနဲ့လက်ထက်ခါနီစဲစဲမှာမြတ်စွာဘုရားကယဟန်ပြုပေးပြီးနောက်ဆုံးမှာယဟန္တာဖြစ်သွားခဲ့တဲ့အရှင်မြတ်ကတပါးဖြစ်ပါတယ်အဲ့တော့ရှင်အာနန္ဒာယဟန်ပြုပုံလေးရဲ့စိတ်ဝင်စားစရာကောင်းတယ်စိတ်နေစိတ်ထားလေးရဲ့လည်းတိတ်ပြီးတော့လှပကြည်နိုးစရာကောင်းတယ်ဒီလိုစိတ်ထားလေးတွေကိုမိမိတို့အသင်းသူအသင်းသားတွေ ရှင်အာနန္ဒာရဲ့ဓက္ခံစိတ်ကောင်းလေးတွေကိုကိုယ့်ရဲ့နှလုံးသားမှာပုံတူကူးယူနိုင်ရင်မိမိတို့လည်းနိဗ္ဗာန်ချမ်းသာတည်းရောက်သွားနိုင်တယ်ပေါ့အဲ့တော့ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ကအခါတစ်ပါးမှာအနုပိယမြို့အနုပိယနေကုန်းအနုပိယမြို့ရဲ့တရဥယင်ကြီးထဲမှာတရင်သုံးနေတဲ့အချိန်ဒီတရဥယင်ကြီးဟာဘုန်းကြီးတို့ဒီနေကုန်းဟာမန္လာမင်းတို့ရဲ့နေနမိတ်ထဲမှာပါဝင်နေပါတယ်အဲ့တော့ဒီအချိန်မှာဘုန်းကြီးတို့ဘုရားရှင်ရဲ့ဆွေတော်မျိုးတော်ဖြစ်တဲ့ဆွေမျိုးပေါင်း 8,000 နဲ့မွေးဖွားလာတဲ့အင်မတန်မှထင်ရှားကြော်ကြားတဲ့မင်းသားတွေဟာသူတို့ရဲ့မိဘတွေရဲ့တိုက်တွန်းချက်အရအဲ့ဒီဘုရားရှင်အနုပိယတရဥယျာဉ်မှာတရင်သုံးနေတဲ့အချိန်မှာယဟန်ပြူကြတယ်တဲ့တော်တော်များများကိုယဟန်ပြူလာကြတယ်ဆွေတော်မျိုးတော်တွေကဆွေတော်မျိုးတော် 8,000 နဲ့သူတို့ရဲ့သားလေးတွေကိုရဟန်းပြုတ်ပြီးတော့မြတ်စွာဘုရားထံအနှံရတယ်ပေါ့ဒါ ਈ မဲ့လို့ဘုန်းကြီးတို့မင်းသား6ယောက်ကတော့ရဟန်းမပြုတ်ခဲ့ဘူးတဲ့ဒီမင်းသား6ယောက်ကဘယ်သူလဲဆိုတော့တယောက်ကဗတ္တိယမင်းနဲ့နောက်9ယောက်ကတော့မင်းသားတွေနုရုဒ္ဓမင်းသားအာနန္ဒမင်းသားဘဂုမင်းသားကိမိလမင်းသားဒေဝဒတ်မင်းသားဆိုပြီးတော့ဒီမင်းသား9ယောက်ကတော့ပြည်ဒီမင်းသား9ပါးနဲ့ဗတ္တိယမင်းကတော့ရဟန်းမပြုတ်ဘူးပေါ့ရဟန်းမပြုတော့ဆွေမျိုးတွေကမင်းငော့เสียဖြစ်လာတယ်အပြစ်ပြောเสียဖြစ်လာတယ်ဘာဖြစ်လို့ရဟန်းပြုကြတာလဲဆိုတော့ဘုန်းကြီးတို့ဖះရှင်အလောင်းတော်တိဋ္ဌာထမင်းသားမွေးဖွားတုန်းကဆွေတော်မျိုးတော်တွေကဖះအလောင်းကိုလက္ခဏာဖတ်တဲ့အချိန်မှာတော်ထွက်လို့ရှိရင်ဖះဖြစ်မယ်တော်မထွက်ဘူးဆိုရင်စကြဝဠာမင်းဖြစ်မယ်ဒီလိုလက္ခဏာအမှတ်သားတွေကိုဖတ်ကြားနေတဲ့အချိန်ဖះအလောင်းငယ်နေဘဝတုန်းကဆွေတော်မျိုးတော်တွေကဂတိပြုခဲ့တဲ့ဂတိတစ်ခုရှိတယ်တကယ်လို့ဘုန်းကြီးတို့ဖះလောင်းသိတတ်တာမင်းသားဟာလူဘဝနဲ့နေပြီးစကြဝဠာမင်းဖြစ်မယ်ဆိုရင်လေသူတို့ရဲ့သားတွေကိုအချံယံဖြစ်နေဖះလောင်းရဲ့အချံယံဖြစ်နေထားမယ်တဲ့တကယ်လို့ဖះလောင်းကတောထွက်ပြီးတော့ဖះဖြစ်ခဲ့လို့ရှိရင်လေပဲသူတို့ရဲ့သားတွေကိုယဟန်ပြုတ်ပေးပြီးတော့မြတ်စွာဘုရားရဲ့အချံယံယဟန်ပရိသတ်ဖြစ်နေထားမယ်ဆိုပြီးတော့ဆွေတော်မျိုးတော် 8,000 ကအဲ့ဒီချိန်ကဂရီးပြုတ်ခဲ့တယ်အဲ့ဒီဂရီးရှိနေတဲ့အတွက်မြတ်စွာဘုရားအနုပိယတရဥယျာဉ်မှာတရင်သုံးနေတဲ့အချိန်မှာသူတို့ရဲ့သားတော်တွေကိုယဟန်ပြုတ်ပေးတယ်စောစောကပြောခဲ့တဲ့မင်းတစ်ပါးနဲ့မင်းသား၅ပါးအလုံးဒီမင်းသား6ယောက်ကတော့ယဟန်မပြုတ်ကြအောင်ဒီတော့ဆွေမျိုးတို့တွေကကဲ့ရဲ့ကြတယ်ဒီမင်းသားတွေကဘာဖြစ်လို့ယဟန်မပြုတ်တာလဲငါတို့ကတော့ငါတို့ရဲ့ဂရိအတိုင်းငါတို့ရဲ့သားတွေကိုယဟန်ပြုတ်ပေးလိုက်ပြီဒီမင်းသား6ယောက်ကတော့ဆွေမျိုးမှဟုတ်ပါလေစဆိုပြီးတော့ဆွေတော်မျိုးတို့8,000ကကဲ့ရဲ့ကြတယ်တဲ့ဒီလိုကဲ့ရဲ့တော့ဗတ္တိယမင်းကသူ့ရဲ့ညီတော်ဖြစ်တဲ့ဘုန်းကြီးတို့အနုရုဒ္ဓမင်းသားလေးကိုပြောတယ်ပေါ့ငါညီတို့ဆွေမျိုးတွေမှာဂရိအတိုင်းယဟန်ပြုတ်ကုန်ကြပြီအဲ့တော့ငါတို့အိမ်ကတယောက်မှယဟန်မပြုတ်သေးဘူးသင်ရင်လည်းပဲယဟန်ပြုတ်ပါဒါမှမဟုတ်ငါရင်လည်းပဲယဟန်ပြုတ်မယ်လို့ပြောတော့အနုရုဒ္ဓမင်းသားလေးကတိတ်ပြီးတော့တိမ်မွေးနူးညံ့တာဘလောက်ထိတိမ်မွေးနှူးညံ့နှုံးဆိုတော့မရှိဘူးဆိုတဲ့သူ့အမေကပြောခန့်လိုက်တဲ့စကားကိုပဲမရှိတာဆိုတာမုံတမျိုးဖြစ်မယ်လို့ဒီလောက်ထိထင်ခဲ့တယ်။အဲ့တော့လောကီကြီးကဘာမှမသိရအောင်ဒီမင်းသားလေးကအဲ့တော့သူကယဟန်ဆိုတာဘာမှန်းကိုမသိတာ။ဆွေမျိုးဖြစ်တဲ့မြတ်စွာဘုရားအခြားသောမင်းသားတွေယဟန်ပြုတ်ပြီမဲ့သူကယဟန်ဆိုတာကိုနားမလည်ဘူး။ဒီတော့နောင်တော်ကြီးကယဟန်ပြုတ်တယ်ဆိုတာကိုရှင်းပြရသေးတယ်။ဆံမိုးစိတ်ကျင်းဆွဲတွေရိပ်ပေးရတယ်ဖန်ကြီးဆိုတဲ့သင်္ကန်းကိုဝိုးရတယ်ဆွန့်ခံပြီးတော့တောင်းစားရတယ်ဒါမျိုးတွေကိုရှင်းပြလိုက်တဲ့အခါသူယဟန်မပြုတ်နိုင်ပါဘူးလို့ပြန်ပြီးတော့ပြောတယ်ကဲဒီလိုဆိုရင်လည်းပဲမင်းအလုတ်တွေလုတ်ပါငါယဟန်ပြုတ်မယ်ဆိုတော့လေအလုတ်ဆိုတာ तू မသိပြန်ဘူးအဲ့တော့အလုတ်တွေရှင်းပြလိုက်တာလေထွန်တာစပြီးတော့တိမ့်တဲ့ချိန်ထိနောက်ဆုံးအလုတ်တွေဆိုတာတစ်နှစ်ထဲနဲ့လည်းမပြီးဘူးမသေးမချင်းလုတ်ကင်စားတော့ရတယ်ဆိုတာကြားသွားတော့ तू ဟာလူဘဝလည်းမနေချင်းပြန်ဘူးအဲ့တော့ယဟန်ပြုပါမယ်ဆိုပြီးတော့အနုရုဒ္ဓမင်းသားလေးကသူ့နောင်တော်ကြီးကိုပြန်ပြောလိုက်တယ်အဲ့တော့မဟာနန်းမင်းသားကသူ့ညီကိုယဟန်ပြုခိုင်းလိုက်တယ်သူကတော့လူဘဝပဲနေမယ်ပေါ့အဲ့တော့ဒီလိုနေခိုင်းလိုက်တဲ့အခါကျတော့အနုရုဒ္ဓမင်းသားလေးကယဟန်ပြုဖို့အတွက်သူ့ရဲ့မိခင်ကြီးစီသွားပြီးတော့ခွင်တောင်းတယ်ခွင်တောင်းတော့မိခင်ကြီးကထမင်းဘလို့ဖြစ်တယ်လဲတောင်မသိတဲ့မရှိဘူးဆိုတဲ့စကားတောင်နားမလဲတဲ့သူ့ရဲ့သားလေးကိုယဟန်ပြုတ်ကိုစိတ်မချတော့သုံးချိန်တိုင်တိုင်တားတယ်မပြုတ်ပါနဲ့ဆိုတော့နုရုဒ္ဓမင်းသားလည်းပါရမီရှင်ဖြစ်လာတဲ့အခါယဟန်ပြုတ်ကိုပြုတ်မယ်ဆိုပြီးခွင့်ပန်တယ်ပေါ့နောက်ဆုံးတော့မတက်တာတဲ့ဆုံး မိခင်ကြီးကကဲတင့်ရဲ့တငယ်ချင်းဖြစ်တဲ့ဗရိယမင်းဆိုတာရှိတယ်ဗရိယမင်းယဟန်ပြုလို့ရှိရင်သင်လည်းပဲလိုက်ပါလို့ဒီလိုပြောလိုက်တယ်ဗရိယမင်းကရာထုအာနာယမင်းဖြစ်သွားပြီးရှင်ပြန်ဖြစ်နေတော့အလွယ်တကူတော့ယဟန်ပြုမှာမဟုတ်ဘူးဆိုပြီးတော့မိခင်ကဒီစိတ်ကူးနဲ့သူ့သားကိုဗရိယမင်းယဟန်ပြုရင်ပြုပါလို့ခွင့်ပေးတော့အလုရတာမင်းသားလေးကဗရိယမင်းထံသွားပြီးတော့ယဟန်ပြုကိုမဲဆွဲတယ်ပေါ့ဆွဲလို့မရဘူးခုနှစ်နှစ်ဆောင်မှာမဆောင်နိုင်မှုစသည်ဖြင့်ဒီလိုလျှော့လျှော့လာလိုက်တာခုနှစ်ရက်ဆောက်ဆောက်မှာ哦ခုနှစ်ရက်အတွင်းမှာသူ့ရဲ့ချီနှံစီစဉ်ဥစ္စာတွေအနှင်းစရာရှိတာအနှင်းပြီးတော့တာရည်သမီးကိစ္စတွေကိုဆောင်ရွက်စရာရှိပါသေးတယ်ဆိုပြီးတော့ဗတ္တိယမင်းကခုနှစ်ရက်ခਿੱတဆောက်မှာ哦ဆိုတော့အနုရဒာမင်းသားခုနှစ်ရက်ဆောက်မှာမယ်ဆိုပြီးတော့နေလိုက်တယ်ပေါ့အဲ့တော့ခုနှစ်ရက်ပြည့်တဲ့အခါကျတော့စောစောကပြောတယ်လို့ဗတ္တိယမင်းရဲ့အနုရဒာမင်းသားရဲ့အာနန္ဒာမင်းသားရဲ့ဘဂုမင်းသားရဲ့ကိမီလာမင်းသားရဲ့နောက်တစ်ချိန်မှာမြတ်စွာဘုရားရဲ့ရံဘက်ဖြစ်လာမဲ့ဒေဝတ္တမင်းသားရဲ့ဆိုပြီးတော့မင်းသား6ယောက်ဟာဥပါလိဆိုတဲ့ဆက်တာတယ်လေသူတို့ရဲ့ဆံမုတ်စိတ်ကျင်းစွဲတွေကိုရိပ်ပဲပေးတဲ့ငဲကြုံသဘောမျိုးဖြစ်တဲ့ဥပါလိဆိုတဲ့ဆက်တာတယ်လေးကိုခေါ်ပြီးတော့ဆင်တဲ့မြင်တဲ့ခြေလျင်တဲ့ယထာတဲ့အင်္ဂါ၄ပါးရှိတဲ့စစ်တဲ့ကြီးနဲ့ဥယျင်တွေကိုခါတိုင်းခါလိုပဲသွားကြတယ်ပေါ့အဲ့တော့လူကြီးမိဘတွေကဥယျာဉ်ထဲသွားတာလို့ဒီလိုပဲထင်ကြတယ်ဒါပေမဲ့လို့တစ်ဖက်မန္လာမင်းတို့ရဲ့တိုင်းနိုင်ငံအလီရောက်တဲ့ခါနီးကြတော့စစ်တပ်ကြီးကိုအမိန်အာဏာနဲ့ပြန်လွတ်လိုက်တယ်ကဲသင်တို့သွားတော့ဆိုတော့ဒီစစ်တပ်ကြီးဟာလည်းပဲမင်းသားတွေရဲ့အမိန်ကိုမလွန်ဆန်ဝန်းတော့တိုင်းနိုင်ငံကိုပြန်လှည့်သွားရတယ်အဲ့တော့မန္လာမင်းတို့ရဲ့နယ်နိမိတ်ကျော်လွန်တဲ့အခါကျတော့မင်းသားတွေကသူတို့ဝတ်စားလာတဲ့ဆွေကြိုးတွေလက်ကောက်တွေစသည်ဖြင့်ဒီရွှေငွေတွေကိုအထုပ်ကလေးတစ်ထုပ်လုပ်ပေးပြီးတော့ဥပါလိကိုပေးလိုက်ကြတယ်ဥပါလိတဲ့ဒီရွှေငွေတုပ်ကိုတင်ယူသွားတော့ငါတို့ယဟန်ပြုသွားတော့မယ်ဒီရွှေငွေတွေအထုပ်တွေဟာတင်အတွက်အသက်မွေးဝမ်းကြောင်းပြုနိုင်လောက်ပါတယ်တဲ့ကဲတင်တိုင်းနိုင်ငံကိုပြန်တော့ဆိုပြီးတော့မင်းသား6ယောက်ကလွတ်တယ်ဥပါလိရလည်းပဲသူတို့ရဲ့ရှင်သခင်တွေကလွတ်တော့မလွန်ဆန်နိုင်တော့မြေကြီးပေါ်လူလိမ့်ပြီးတော့ငိုရှာပြီးတော့အထုပ်ကလေးပိုက်ပြီးတော့ပြန်သွားရတယ်ဒါမှဒီဥပါလိဆိုတာလည်းဘုန်းကြီးတို့တစ်ချိန်မှာဝီနီအေတဲ့ရတဲ့တန်ခိုင်နာတင်ပွဲကြီးမှာရှင်အာနန္ဒာလိုကောင်းဆောင်ရမယ်ပါရမီရှင်ဖြစ်နေတာကံမကောင်းအကြောင်းမလာတော့ကျွံမျိုးမှာလာဖြစ်ပေမဲ့ဇက်နှိမ်မှာလာဖြစ်ပေမဲ့ပါရမီရှင်ဉာဏ်ပညာသိပ်ပြီးတော့ကြီးကျယ်တဲ့ပုဂ္ဂိုလ်ပဲအဲ့တော့ဒီပစ္စည်းတုပ်လေးယူပြီးတော့သွားခါရှိတဲ့သူစဉ်းစားမိတော့တာပဲငါနိုင်ငံကိုပြန်ရောက်လို့ရှိရင်တာကီဝင်မင်းနေဆိုတာကသိပ်ပြီးတော့ကြံတန်းကြတယ်မာမာနာကြည်ကြတယ်ငါ့ကိုထင်လွဲပြီးတော့တက်ကောင်းတက်နိုင်တယ်တဲ့ဘာဖြစ်လို့လဲဆိုတော့ဟောဒီဥပါလိကမင်းသားတွေကိုယဟန်ပြုအောင်ဖြစ်သွေးဆောင်ဖျားယောင်းပြီးတော့လှက်ပတ်ပြီးတော့ထုတ်လိုက်တယ်ဒီပစ္စည်းတွေသူလိုချင်လို့ယဟန်ပြုခိုင်းတာနေမှာဆိုပြီးတော့ဘုန်းကြီးတို့ငါ့ကိုတက်ကောင်းတက်နိုင်တယ်တဲ့အဲ့တော့မင်းသားတွေတောင်မှဒီပစ္စည်းတွေကိုတရွေးပေါက်လို့သဘောထားပြီးစွန့်နိုင်သေးတာပဲငါကသူတို့ထွေးတဲ့တရွေးပေါက်ကိုဘာလို့မျိုးရမှလဲငါကဘာဖြစ်လို့မစွန့်နိုင်ရမှလဲဒီလိုသဘောမျိုးလေးကြံစီပြီးတော့ကဲဟောဒီပစ္စည်းတွေကိုလိုချင်တဲ့လူယူပါတော့ဆိုပြီးတော့တစ်ပင်မှာချိတ်ပြီးတော့မင်းသားတွေနောက်လိုက်သွားခဲ့ပါတယ်လိုက်သွားတော့ဘုန်းကြီးတို့မင်းသားတွေကအကြောင်းကျိုးမေးတယ်ဘာဖြစ်လို့နိုင်ငံကိုမပြန်မင်းနဲ့ပြန်လာရတာတော့လို့ဒါမျိုးမေးတယ်ပေါ့မေးတဲ့အခါမှာဘုန်းကြီးတို့ဥပါလိကပြောပြတယ်ဒီလိုဒီလိုပဲတာကီဝင်မင်းသားတွေကသိပ်ပြီးတော့ကြမ်းတမ်းပါတယ်တကယ်လို့ထင်လွဲပြီးတော့တက်ကောင်းတက်နိုင်တယ်ဒါကြောင့်မင်းသားတွေတောင်ဒီပစ္စည်းကိုတရွေးပေါက်လို့စွန့်နိုင်သေးတာငါကဘာဖြစ်လို့မစွန့်နိုင်ရမှာလဲဒီလိုကြံပြီးတော့ကျွန်ုပ်လည်းပဲအရှင်တို့နဲ့အတူယဟန်ဝတ်ဖို့လိုက်လာခဲ့ပါတယ်လို့ပြောပြတော့တာကီဝင်မင်းသား6ယောက်ကသဘောပေါက်သွားတယ်သူတို့ရဲ့ချွေမျိုးတွေကြမ်းတမ်းပုံအထင်လွဲပြီးတော့ဥပါလိကိုတက်နိုင်ပုံဒါကြောင့်မို့ဒီလိုတွေးတော်မိလိုက်တဲ့အခါကောင်းပါတယ်တဲ့သင်အဲ့ဒီလိုဆိုဒိုးနဲ့လိုက်ခဲ့ပါဆိုပြီးတော့ဥပါလိပါခေါ်ပြီးတော့မြတ်စွာဘုရားတရင်သုံးတဲ့အနုပိယနီကုံအနုပိယတရဲ့ဥယင်ကိုမင်းသား6ယောက်ဟာဥပါလိဆက်တာတဲ့ငဲကျွန်ကိုခေါ်ပြီးတော့သွားခဲ့ကြတယ်တဲ့သွားပြီးတော့မြတ်စွာဘုရားထံရောက်တဲ့အခါထီချင်းကြီး၅ပါးနဲ့လက်ချေနှစ်ဖူးတထောင်ထူးစသည်ဖြင့်မြေကြီးမှာထီးပြီးတော့မြတ်စွာဘုရားကိုရှ िख ိုးကြကြောကြတယ်ပြီးတဲ့အခါမှာမြတ်စွာဘုရားနဲ့မဝေလွန်မနီလွန်စတဲ့အပြစ်၆ပါးကင်းကွာတဲ့ရက်မှာထိုင်ရတယ်ပေါ့ထိုင်ပြီးတော့မင်းသား6ယောက်ကသူတို့လာရင်ကိစ္စကိုရှောက်လို့တဲ့အတွက်အလုံးသဘောတူတိုင်မြင်ထားပြီးတော့မင်းသား6ယောက်ကရှောက်ကြတယ်အ အဲ့တော့ယံပြုဖို့တောင်းမှန်တဲ့ကဘယ်စကားကိုအရင်လျှောက်တယ်လဲဆိုတော့မယံပန်ဒီသာကိယာနာမမာနနေတိတာတဲ့မြတ်စွာဘုရားတဲ့တပည့်တော်တို့သာကိဝင်မင်းသားတွေဆိုတာကအင်မတန်မှမာမာနာကြီးကြပါတယ်တချို့ကရွယ်စင်ကိုမိပြီးတော့ကိုယ်အစင်လှတာကိုအကြောင်းပြုပြီးတော့သူများကိုမတူမတန်ဆက်ဆံနေကိုလာထီလို့ရှိရင်နည်းနည်းလေးထိတာနဲ့များများ ပြန်ပြီးတော့တုံ့ပြန်တတ်ပါတယ်တဲ့မာမနာသိကြီးပါတယ်စီစဉ်ဥစ္စာကိုအကြောင်းပြုပြီးလဲဘုန်းကြီးတို့မာမနာဆိုတာဖြစ်တတ်တာပဲအဲ့တော့ကိုယ်ကစီစဉ်ဥစ္စာတွေနဲ့မင်းသားမျိုးရိုးတွေဖြစ်နေတော့နှိမ့်ကြတဲ့ပုံကိုယ်တွေကိုမထီမဲ့မြင်လုတ်တတ်တာတွေဒီလိုမာနာသမာနာသဘောတွေလည်းရှိတတ်တာပဲနောက်ပြီးတော့ဘုန်းကြီးတို့မျိုးရိုးအိန္ဒိယနိုင်ငံဆိုတာမျိုးရိုးသိပ်ပြီးတော့ခွဲခြားတာ zemien sura dulu ma shi de po. Zemien ni tau de ye kwa ku zene ni ma tau ao. Po yin to te cho ye bu zene ma zun zemien ni ye chure ni ya zene ni ya toha biro ma chua ku che indi bota ga ya pya pu yao lo shi tari ta ji po di piata nari ku che indi e di ya na inga ma shi de de. Ta ha miya swa pya le ta ka le di da bori miya yi shi de. Ero ta ki wen mi miyo ri ma ma na ji da ha di miyo yo ku chong ju bi do le. သူတို့ဟာမျိုးရိုးတွေထဲမှာအမြင့်မြတ်ဆုံးပုဂ္ဂိုလ်ဖြစ်တော့ဇမျက်နေဖြစ်နေတော့အာလုံးမမနာသိကြီးကြပါတယ်ဖျားတဲ့ဒါမင်းသားချောက်ယောက်မင်းသားချောက်ယောက်ကရှောင်နေတာပါရှောက်ပြီးတော့ဗာဆက်ရှောက်လဲဆိုတော့အရန်ပန်တွေဥပါလိကပကောအမဂန်ဒီကာရတံပရိစာရကောတဲ့မြတ်စွာဘုရားတဲ့တပိတော်တို့ချောက်ယောက်နဲ့ပါလာတဲ့ဟောဒီဥပါလိဆိုတဲ့စတ္တာတွေလေးပါပါတယ်တပိတော်တို့ရဲ့ဆံမုတ်စိတ်ကိုကျ ွဲ့တွဲ့နေရောညင်ရောညင်ရှည်လာများအလုတ်ကျွေးပြူလာတဲ့ငဲကျွန်းသဘောမျိုးလေးပဲဖြစ်ပါတယ်ဖျားတဲ့အီမန်ဘဂဝါပထမံပတ်ပါစေတုမြတ်စွာဘုရားအနေနဲ့ဒီဥပါလိကိုတပည့်တော်တို့မင်းသား6ယောက်ထက်အရင်ယဟန်ပြုတ်ပေးပါတဲ့ဘာဖြစ်လို့လဲဆိုတော့ဣမတမယံဘိဝါရဏပိစုဒ္ဓနာအင်ဇလိကံမတာမိစီကံမံကရိတာမာတဲ့တပည့်တော်တို့ဟာဟောဒီဥပါလိအပေါ်မှာတပည့်တော်တို့အနေနဲ့ဥပါလိကတပည့်တော်တို့ရဲ့ယဟန်သိက္ခာ1မိနစ်10စက္ကန့်ကြီးသွားလို့ရှိရင်ဘုန်းကြီးတို့ယဟန်တွေဆိုတာကကိုယ့်ရဲ့ယဟန်သိက္ခာကြီးတဲ့ပုဂ္ဂိုလ်ကိုကြောရတယ်ရှ िख ိုးရတယ်ပူဇော်ရတယ်မြတ်လို့ရတယ်အယုသေးပေးရတယ်နောက်ပြီးတော့ခီဥ်ချူဆိုရတယ်နေရာထိုင်ခင်းပေးရတယ်ဒါသာသနာရဲ့ယဉ်ကျေးမှုပါအသက်ကြီးတာအဓိကမကြပါဘူးခုမင်းသား6ယောက်ကရှောက်နေတာဥပါလိကိုသူတို့တဲ့ပထမဆုံးအရင်ယဟန်ပြုတ်ပေးလိုက်လို့ရှိရင်ဥပါလိကသူတို့တဲ့သိက္ခာကြီးသွားပြီအဲ့တော့သိက္ခာကြီးသွားတဲ့ဥပါလိပေါ်မှာသူတို့အနေနဲ့တဲ့ရှ िख ိုးတာခီဥ်ချူဆိုတာလက်အုပ်ချီတာအယုသေးပေးတာနေရာပေးတာစသည်ဖြင့်ဒီယုတိမှုတွေဖြစ်တဲ့သာသနာယဉ်ကျေးမှုတွေကိုသူတို့လှုပ်ဆောင်ကြမှာပါတဲ့ဥပါလိယလူဘဝတုန်းကတော့သူတို့ရဲ့ခိုင်းစီခိုင်းပတ်ယဟန်ဖြစ်သွားတော့သူတို့ရဲ့သိက္ခာကြီးသွားတော့သူတို့အနေနဲ့လက်အုပ်ချီတာအစရှ िख ိုးတာစပြီးတော့ဥပါလိပေါ်မှာမျက်မျက်နှုံနှုံလှုပ်ကြပါမယ်တဲ့ဧဝံအမကံသာဂိယနံသာဂိယမာနောနေမာနာယိတ်တတိတိတဲ့တပည့်တော်တို့ဒီလိုပြုကျင့်လို့ရှိရင်ဥပါလိကိုလက်အုပ်ချီမယ်ရှ िख ိုးမယ်လူဘဝတုန်းကကိုယ့်ရဲ့အစေပါကိုယ့်ရဲ့ငဲကျွန်ဖြစ်တဲ့ဥပါလိကိုတပည့်တော်ကဒီလိုကိုယ့်ရဲ့သိက္ခာကြီးတဲ့အတွက်ရှ िख ိုးပူဇော်လိုက်မယ်လက်အုပ်ချီလိုက်မယ်အယိုသေးပြုလိုက်မယ်ဆိုရင်တပည့်တော်ရဲ့တာကီဝင်မင်းနေမှာဖြစ်နေတဲ့မာမာနာတွေဟာကင်းစင်သွားပါလိမ့်မယ်ဖျားတဲ့အဲ့ဒီလိုမာမာနာတွေကင်းစင်ဖို့အတွက်ဟောဒီဥပါလိကိုမြတ်စွာဘုရားအနေနဲ့တပည့်တော်တို့ရဲ့အရင်ယဟန်ပြုပေးပါလို့လျှောက်သွားခဲ့ပါတယ်ကဲဒီနေရာမှာဘုန်းကြီးတို့စဉ်းစားကြည့်နော်အာနန္ဒာမင်းသားအရှင်အာနန္ဒာတောင်မဖြစ်သေးပါဘူးလူဘဝပဲရှိသေးတယ်ပုထုဇဉ်ပဲရှိသေးတယ်ဒါပေမဲ့ဒီမင်းသားတွေရဲ့စိတ်ထားဟာဘလောက်တိမ်မွေ့နှူးညံ့တယ်လဲဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကမာမာနာကင်းမှနိဗ္ဗာန်ကိုမျက်မှောက်ပြုပါလိမ့်မယ်မာမာနာတွေရှိနေလို့ရှိရင်တော့နိဗ္ဗာန်နဲ့ဝေးနေမယ်တဲ့အဲ့တော့မာမာနာတွေတဖြည်းဖြည်းပါသွားရင်နိဗ္ဗာန်နဲ့နှီးမယ်ယဟန္တာဖြစ်ဖို့နှီးစက်မယ်အဲ့တော့မာမာနာတွေကုန်သွားတဲ့နေ့ဟာယဟန္တာဖြစ်တဲ့နေ့ပဲအဲ့တော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေစဉ်းစားကြည့်လိုက်ပေါ့ခုမင်းသားတွေဟာသူတို့ရဲ့ငယ်ကျွန်ဖြစ်တဲ့ဥပါလိကိုပထမယဟန်ပြုပေးဖို့လျှောက်တယ်။ဘာကြီးရွယ်ချက်နဲ့လဲသိက္ခာကြီးသွားတဲ့ဥပါလိကိုသူတို့အနေနဲ့ရှ िख ိုးကြမယ်ပူဇော်ကြမယ်မန်လျှော်ကြမယ် ကျွန်တော်တို့ကလည်းဒီလိုပဲလောကီကြမယ်နေရာပေးကြမယ်အယုဒိပြုကြမယ်ဒါမျိုးဆိုလို့ရှိရင်တို့ကမမနာတွေတဖြည်းဖြည်းပါပါပါပါပြီးတော့နောက်ဆုံးကုံသွားလို့ရှိရင်နိဗ္ဗာန်ကိုမျက်မှောက်ပြုမယ်တဲ့ရဟန္တာဖြစ်မယ်အဲ့တော့ရည်ရွယ်ချက်ကနိဗ္ဗာန်ကိုမျက်မှောက်ပြုဖို့ရဟန်းပြုလာတာဒီရည်ရွယ်ချက်နဲ့ညီအောင်မမနာတွေကင်းမှုဒါယေကြည်ဆုံးပဲတဲ့ဒါကြောင့်မို့ဒီလိုစိတ်ထားလေးတွ ာဒီလိုလျှောက်ထားသွားခဲ့ပါတယ်မာမာနတွေကိုခွာချနိုင်ဖို့ကြိုးစားသွားခဲ့ကြပါတယ်ဒါလေးတွေကဘုန်းကြီးတို့ယနေ့တဟပုံညကာရီဆွမ်းကပ်အဖွဲ့နဲ့တကွာအလုံးစုံတက္ကရာမတွေတည်ထားရမယ့်အချက်ကလေးတွေပါဘုန်းကြီးတို့ခုခေတ်မှာကမာမာနတွေကင်းစင်ဖို့အတွက်ဩဃာတကရောကျိုးနဲ့ရှေကိုရင်နိဗ္ဗာန်ကိုမြန်မြန်ပြုရပါလို့ဤရိုသေမြတ်တို့လက်ဆုံမို့၍နောက်ပြီးတော့ဖူးမြော်မန်းလျှော့ကရောပါဤဓာမျိုးတွေကရော့နေကြတယ်ဒါမှမဟုတ်လက်တွေ့အားဖြင့်မာမာနာကင်းဖို့ကျင့်တဲ့ပုံကိုယ်တွေဟာအားနေတယ်တဲ့ပစ္စည်းချမ်းသာတဲ့ပုံကိုယ်တွေရလည်းပဲဆင်းရဲတဲ့ပုံကိုယ်ကိုအသက်ကြီးပေမဲ့သီလတမာရီပညာရှိပေမဲ့ရိုသေတတ်တဲ့ပုံကိုယ်တော်တော်လေးနေပါနေပါလေတဲ့နောက်ပြီးတော့ယာရုအနာရှိနေတဲ့ပုံကိုယ်တွေရလည်းပဲကိုယ်တဲ့အသက်ကြီးတဲ့ကိုယ်တဲ့ယာရုနှိမ့်တော့နှိမ့်ပေမဲ့အသက်ကြီးပြီးတော့သီလတမာရီပညာရှိတဲ့ရဲရွာပေါ်ကျေးဇူးများတဲ့ပုံကိုယ်တွေကိုကိုကလက်အုပ်ချီတာကိုကရှ िख ိုးတာမလို့ပဲနဲ့ကိုကလက်အုပ်ချီခိုင်းနေတာတွေလေဒါတွေကဗုဒ္ဓဘာသာဝင်လို့ခေါ်နေပေမဲ့ရှိနေသေးတယ်တဲ့ဒါတွေကအာနန္ဒာမင်းသားတို့အရှင်အာနန္ဒာလောင်းပြတဲ့အာနန္ဒာမင်းသားပါဝင်ဒီမင်းသားတွေရဲ့စိတ်တလေကိုကြည့်လိုက်ရင်တော်တော်ကိုရှက်စရာကောင်းပါတယ်အဲ့တော့ယာရုအနာကြီးတာနဲ့ရှ िख ိုးထိုက်တာမဟုတ်ပါဘူးအဲ့တော့အသက်လည်းပဲကြီးမယ်သီလသမာဓိပညာလည်းပဲရှိမယ်ရဲရွာအတွက်ကို့အတွက်ကျေးဇူးတရားလည်းများမည်ဆိုရင်ဒီလိုပုဂ္ဂိုလ်မျိုးဟာရှ िख ိုးပူဇော်ထိုက်တဲ့ပုဂ္ဂိုလ်တဲ့ယာရုအနာရှိယုံနဲ့ငွေကြေးချမ်းသာယုံနဲ့လက်အုပ်ချီမှုရှ िख ိုးမှုကိုမပြုထိုက်ပါဘူး။အဲဒါပေမဲ့လို့အသက်ကြီးတယ်သီလသမာဓိပညာရှိတယ်ဆိုရင်တော့ဒါတွေဟာရှ िख ိုးပူဇော်ခံထိုက်တဲ့ပေါ့။ဒါပေမဲ့လို့ဘုန်းကြီးတို့မြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်လို့တော့ပြောနေကြတယ်။ယာရုရှိတဲ့လူတွေကယာရုမရှိတဲ့ပုဂ္ဂိုလ်တွေအသက်ကြီးတဲ့ပုဂ္ဂိုလ်တွေသီလသမารီပညာကိုတဲ့ကြီးတဲ့ပုဂ္ဂိုလ်ရဲ့လက်အုပ်ချီတာယိုသိပေးတာခံနေကြတယ်ဒါတွေဟာတိတ်ပြီးတော့မကောင်းလားပါဘူးဒါကြောင့်မို့ဘုန်းကြီးတို့ငွေရှိတဲ့ပုဂ္ဂိုလ်တွေလည်းပဲဆင်းရဲသားတွေအသက်ကြီးပြီးတော့သီလသမารီပညာရှိတဲ့ပုဂ္ဂိုလ်တွေကမယိုမသိဆက်ဆံပြောဆိုတာကိုယ့်ပေါ်မှာပဲယိုသိစေချင်တာဒါတွေဟာမလုံသင့်ပါဘူးဘွဲဒီဂရီအပြင်ဒေါက်တာဘွဲတွေဘာဘွဲတွေဘလောက်ပဲရနေနေဘုန်းကြီးတို့တန်ခါလောကမှာဆိုရင်ဘီဝန္တာဘွဲ့ဓမ္မစရိယာဘွဲ့တိပိဋကတရာဘွဲ့ရနေပြီကိုယ့်ရဲ့အသက်သိခါကြည့်ရင်လက်အုပ်ချီရမယ်ရှ िख ိုးရမယ်မြင့်နိုးရမယ်ပူဇော်ရမယ်ဒါမြတ်စွာဘုရားရဲ့ရှင်ကျေးမှုဝိနည်းသိခါဘုံနဲ့ကိုမြတ်စွာဘုရားစုလဝါပါဠိတော်မှာပြညတ်ခဲ့တာရှိတယ်ပေါ့ဒါကြောင့်ဘုန်းကြီးတို့ဒီလိုမှားနေတာလေးတွေရှိလို့ရှိရင်မိမိတို့အနေနဲ့ယာရုကြီးကြီးမကြီးကြီးပစ္စည်းဥစ္စာရှိရှိမရှိရှိပညာတက်ကြီးတွေဖြစ်ဖြစ်မဖြစ်ဖြစ်ကိုယ့်ရဲ့အသက်သိခါကြည့်မယ်ကိုယ်တဲ့သီလသမารိပညာသိခါမြင့်မယ်။နောက်ပြီးတော့ရဲရွာအကျိုးနိုင်ငံအကျိုးတနည်းအားဖြင့်ကိုယ့်ဘုံမှာကျေးဇူးတရားတွေများမယ်ဆိုရင်ဒီလိုပုဂ္ဂိုလ်မျိုးကိုကိုကရှ िख ိုးရမယ်ပူဇော်ရမယ်ယာရုအာနာကြီးတာပစ္စည်းဥစ္စာချမ်းသာတာဘွဲ့ဒီဂရီတွေမြင့်တာဟာဒါတွေအဓိကမဟုတ်ဘူးဆိုတာဒီရင်ကျေးမှုလေးကိုဘုန်းကြီးကကုသကေဝင်မင်းသား6ယောက်ရဲ့လောရက်ကလေးတွေကိုကြည့်ပြီးတော့အတူယူစေခြင်းနဲ့ပေါ့ဒါမှလည်းပဲဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေညီမန့်ချက်ပန်းနိုင်ဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုမယ်တဲ့မာနတရားခံနေလို့ရှိရင်ဘုန်းကြီးတို့တရားထူးဆိုတာမရနိုင်ပါဘူးမာနတရားခံတဲ့အတွက်ရှေးဖျားရှင်6စုတွေရဲ့လက်ထက်မှာဘိက္ခုနီပြုပြီးတော့ပိဋကတ်သုံးပုံဆောင်ခဲ့ပြီးမာနတရားခံခဲ့လို့ပုံနာကြွမလောင်းလေးဟာဘိက္ခုနီဖြစ်ပေမဲ့ပိဋကတ်သုံးပုံဆောင်ပေမဲ့ဘောဓုတ္တရှိပေမဲ့သီလရှိတဲ့ပုဂ္ဂိုလ်ဖြစ်ပေမဲ့မာနတရားခံနေတဲ့အတွက်သူဟာတရားတွေတော့အထုတ်ခဲ့မှာပါပဲသို့တော့ယဟန္တာဖြစ်အရိယသူတော်စင်မဖြစ်ခဲ့ဘူးတဲ့မာမာနဟာအရိယသူတော်စင်ဖြစ်ဖို့အတွက်အင်မတန်မှအနောက်ရှက်ကြီးတစ်ခုဖြစ်တယ်ပေါ့ဒါကြောင့်မို့ဒါလေးကိုဘုန်းကြီးကပြောပြခြင်းဖြစ်တယ်ဒါကြောင့်မိမိတို့အသင်းသူအသင်းသားတွေနေနဲ့ယူသေးတိုက်တဲ့ပုဂ္ဂိုလ်လေးစားတိုက်တဲ့ပုဂ္ဂိုလ်မျက်နှာတိုက်တဲ့ပုဂ္ဂိုလ်နဲ့တွေ့ရင်မိမိတို့ကလက်အုပ်ချီတာရှ िख ိုးတာဝန်မလေးရပါဘူးအိမ်မှာလာလို့ရှိရင်ခရီးဝူကြိုးဆိုတာစားစရာတောက်စရာလေးတွေနဲ့ဖိတ်မှန်ပြီးတော့အယိုသေးပြူတာဒါတွေကိုဝန်မလေးရပါဘူးဒါတွေကမာမာနာကင်းဖို့အတွက်ကျင့်တာတဲ့မာမာနာကင်းဖို့ဆိုတာနိဗ္ဗာန်ကိုမျက်မှောက်ပြုဖို့တဲ့အဲ့တော့ရှင်အာနန္ဒာလောင်းဖြစ်တဲ့အာနန္ဒာမင်းသားဟာယဟန်မဖြစ်ခင်ကတည်းကပုထုဇဉ်ဘဝကတည်းကစိတ်သက်သိပ်ပြီးတော့လှတယ်တဲ့ဒီလိုစိတ်သက်လှလေးတွေကိုမိမိတို့ကတူယူအားကြပြီးတော့ကိုယ်နှလုံးသားထဲမှာကိန်းအောင် 조사နိုင်အောင်ဒါဘုန်းကြီးဟာဟောပြခြင်းဖြစ်တယ်ပေါ့နောက်ဘုန်းကြီးဒုတိယပိုင်းရှင်အနန္ဒရဟန္တာဖြစ်ခါနီးအကြောင်းလေးကိုနည်းနည်းလေးပြောပြပေးဦးမယ်ပေါ့အဲ့တော့ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုတော်မြတ်ကဘယ်ချိန်မှာဘုရားဖြစ်ခဲ့တယ်လဲဆိုတော့မဟာတက္ကရေ103ခုနှစ်ကဆုံလာပြည့်နေ့မှာဘုရားဖြစ်သူရောက်ခဲ့တယ်အဲ့တော့တတ်တော်80ဝါတော်45ဝါရတဲ့အချိန်မဟာတက္ကရေ148ခုနှစ်ကဆုံလာပြည့်နေ့မှာပရိနိဗ္ဗာန်ဆံခဲ့တယ်တဲ့အဲ့တော့ရှင်အာနန္ဒာနဲ့ဖရာလောင်းဟာဖရာရှင်ဟာပေါ့ဖွားဘတ်တော်တွေဖြစ်နေတော့မြတ်စွာဘုရားတတ်တော်80ပြည့်ပရိနိဗ္ဗာန်ဆံတဲ့နေ့ဟာရှင်အာနန္ဒာလည်းပဲတတ်တော်80ပြည့်တဲ့နေ့ပဲကောင်းပေါ်မှာသေပင်ဖြူတွေလည်းပဲထိုက်တဲ့လောက်ပေါက်နေပါပြီအဲ့တော့ဘုန်းကြီးတို့မြတ်စွာဘုရားပရိနိဗ္ဗာန်ဆံပြီးတော့ရှင်မာကတ္တပအမှုထားပြီးတော့တန်ဃာတော်ရှင်မြတ်တရားမြတ်စွာဘုရားရဲ့ခန္ဓာကိုယ်ကိုမိပူဇော်မှုဓာတ်တော်ဝေမှုစသည်ဖြင့်ဒီကိစ္စတွေကိုရှင်မာကတ္တပကကြည်မှုပြီးတော့ဆောင်ရွက်ခဲ့တယ်။အဲ့တော့ဒီကိစ္စတွေပြီးတဲ့အခါရှင်မာကတ္တပကရာဇဂြိုလ်မြို့မှာတန်ခိုင်းနာတင်ဖို့အတွက်တန်ဃာတွေကိုအသိပေးတယ်ပေါ့။ဘာဖြစ်လို့လဲဆိုတော့သူတောထွက်ယဟန်ကြီးတပါးသားရီရမယဟန်ပြူလာတဲ့တောထွက်ယဟန်ကြီးကမြတ်စွာဘုရားပရိနိဗ္ဗာန်ဆံပြီး9ရက်ကြာမှာယဟန်နေငိုနေတာကိုအကြောင်းပြုပြီးတော့မငိုကြနဲ့ဝမ်းမနေကြနဲ့တဲ့ငါတို့ယဟန်ကောဓမပရိနိဗ္ဗာန်ဆံတော့ငါတို့လွတ်ပြီးကျွတ်ပြီးကိုလှုပ်ချင်ရလှုပ်လို့ရတယ်မလှုပ်ချင်ရမလှုပ်လို့နေနိုင်တယ်ဆိုပြီးတော့ဒီပြောတဲ့စကားကိုရှင်မာကတ္တပကတန်ဝေကရပြီးတော့ဓမ္မဝိနည်းရီမကွဲပြမီအတ္တမအဝိနည်းရီမထွန်းကားမီတန်ခိုင်နာတင်မဖြစ်မယ်ဆိုပြီးတန်ခါရီကိုအတိပေးပန်ကြားလိုက်တယ်အဲ့မှာတန်ခိုင်နာတင်ပွဲအတွက်ယဟန္တာရှင်မြတ်ကြီးတွေကိုရွေးချယ်တယ်တဲ့ပိဋကသုံးပုံကိုဆောင်းနိုင်တဲ့ပဋိသင်္ဘိတာလေးပါဘိညာဉ်6ပါးစတဲ့တကောအနုဘော်ရီနဲ့ပြည့်စုံတဲ့လက်ရွေးစင်ရဟန္တာကြီးကိုရွေးချယ်လိုက်တာရှင်မာကတ္တပက496ပါးရွေးတယ်900ပြည့်ဖို့တပါးပဲတူပါတော့တယ်အဲ့တော့ဒီတပါးအတွက်ရှင်အာနန္ဒာအတွက်ရှင်မာကတ္တပကခြံထားတာပါတကယ်လို့ရှင်မာကတ္တပကရှင်အာနန္ဒာကိုသောတာပန်ဖြစ်နေပါလေရွေးချယ်လိုက်လို့ရှင်ပဝန်းကျင်ကကဲ့ရဲ့စကားတွေဖြစ်နေမယ်ယင်းဤလို့ရွေးချယ်တာပါမြတ်စွာဘုရားရဲ့အမျိုးမျိုးလို့ရွေးချယ်တာပါဒါမျိုးကဲ့ရဲ့စကားတွေဖြစ်မှာဆိုလို့ရှင်အာနန္ဒာကိုရှင်မာကတ္တပကခြံထားလိုက်တယ်အဲ့တော့ကျန်တဲ့ယဟန်တော်တွေကရှင်မာအာနန္ဒာကိုရွေးချယ်ဖို့ဝိုင်းပြီးတော့ရှင်မာကတ္တပကိုတောင်းပန်ကြတယ်အရှင်အာနန္ဒာနဲ့ကင်းပြီးတော့တန်ခိုင်းနာတင်လို့မဖြစ်ပါဘူးတဲ့ဘာဖြစ်လို့လဲဆိုတော့ရှင်အာနန္ဒာဟာပိဋကတ်သုံးပုံအပြည့်အစုံမြတ်စွာဘုရားဟောကြားတော်မူတဲ့အတိုင်းပုပ္ပတ်အခရာမယုတ်မလျော်ပဲနဲ့ဆောင်းနိုင်တယ်ဆိုတာရှင်အာနန္ဒာပဲရှိတယ်အဲ့တော့ရှင်အာနန္ဒာနဲ့ကင်းပြီးတော့တန်ခိုင်းနာတင်ပွဲကြီးမဖြစ်နိုင်ပါဘူးဒါကြောင့်ရှင်အာနန္ဒာကိုရွေးချယ်ပါဆိုပြီးတော့အလုံးတော်ယဟန်တော်တွေကရှင်မာကတ္တပကိုတောင်းပန်တော့ရှင်အာနန္ဒာဘာရွေးချယ်လိုက်တယ်။ဒါပေမဲ့ရှင်အာနန္ဒာကယဟန္တာမဖြစ်သေးဘူး။သောတာပန်ပဲရှိသေးတယ်။နောက်တန်ခိုင်နာတင်ဖို့နေရာအတွက်ရာဇဂြိုလ်မြို့ကိုရွေးချယ်လိုက်တယ်ပေါ့။ဝါဆိုကနီးရင်ရာဇဂြိုလ်မြို့မှာအလုံးဆုံရမယ်။ကျန်တဲ့တန်ခါတွေကလည်းပဲရာဇဂြိုလ်မြို့မှာဝါမဆိုရဘူးဆိုပြီးတော့ရှင်မာကတ္တပကအသိပေးလိုက်တယ်။အနောက်ရှက်ဖြစ်မှာဆိုလို့။အဲ့တော့ဒီမြတ်စွာဘုရားရဲ့ပရိနိဗ္ဗာန်ဆံပြီးတဲ့အခါမှာအလောင်းတော်ကိုမိပူဇော်ခြင်းကိစ္စစသည်တွေပြီးတဲ့အခါမှာယဟန္တာရှင်မြတ်ကြီးတွေကကိုယ်ဆိုင်ရာဆိုင်ရာဒေသကိုပြန်ကြွကြတယ်။ရှင်အာနန္ဒာလည်းပဲသာဝတိမြို့ကိုပြန်ပြီးတော့ကြွတယ်ဒေသစာတွေလှည့်ရင်းနဲ့ပေါ့။နောက်ဝါဆိုကနေတဲ့အခါကျတော့ရာဇဂြိုလ်မြို့ကိုယဟန္တာရှင်မြတ်ကြီး949ပါးပြန်ပြီးတော့ကြွလာခဲ့တယ်။အရှင်အာနန္ဒာလည်းပဲတန်ခိုင်းနာတင်ပွဲနေတော့ဝါဆိုကနေတော့ပေါ့ရာဇဂြိုလ်မြို့ကိုပြန်ကြွလာတယ်ဒါပေမဲ့သောတာပန်မရှိပါသေးတယ်အဲ့တော့အဲ့ဒီမှာဝါဆိုလာပြည့်နေ့မှာယဟန္တာရှင်မြတ်ကြီးတွေဥပုပ်ပြုကြရတယ်ပေါ့ဝါဆိုလာပြည့်ကျော်တရနေ့မှာအဲ့ဒီရာဇဂြိုလ်မြို့ចောင်းတိုက်ကြီး18တိုက်မှာဝါဆိုကြရတယ်ပေါ့သူတို့ကဒီចောင်းတိုက်ကြီး18တိုက်မှာဝါဆိုပြီးတော့ဆွန်ခံပြီးတော့စာမယ်တန်ခိုင်းနာတင်ကြမယ်ကျန်တဲ့တန်ခါးတွေဝါမဆိုရလို့အမိန်ထုတ်လိုက်တယ်ပေါ့အဲ့တော့ဘုန်းကြီးတို့ဝါဆိုလာပြည့်ကျော်တရနေ့ကနေပြီးတော့ဝါကောင်လာပြည့်နေ့ထီကိုပြည့်စည်နေတဲ့ကျောင်းတွေကိုပြင်ဆင်ဖို့ရာအတွက်ရှင်မာကတ္တပကမိန်ကြားတယ်။အဲ့တော့ရာဇဂြိုလ်ပြည့်ရှင်ဖြစ်တဲ့ဇာတတမင်းထံသွားပြီးတော့လက်သမားတွေဘာတွေအလှခံပြီးတော့ပြည့်စည်နေတဲ့မိုးယိုနေတဲ့ကျိုးပဲ့နေတဲ့အရာတွေကိုကျောင်းတိုက်ကြီး18တိုက်ကိုယဟန္တာရှင်မြတ်ကြီးတွေကလက်ညွန်ပြီးတော့ကိုယ်တိုင်ကိုယ်ကျဦးစီးပြီးတော့အကြောင်းအပြစ်တွေပြင်ကြတယ်တဲ့။အဲ့တော့ယန္တာရှင်မြတ်ကြီးတွေကဝေယဝစ္စလုပ်ကိုကိုယ်တိုင်ဦးစီးပြီးတော့ဆောင်ရွက်တော်မူခဲ့ကြပါတယ်။အဲ့တော့ဆောင်ရွက်တော်မူတဲ့အခါမှာတလကြာတယ်ပေါ့။အဲ့တော့ဒီနေရာမှာဘုန်းကြီးတို့တောင်မြုံမာကနုံဆရာတော်ဘုရားကြီးကကောက်ချက်ချပြတယ်။ ဲ့ဒီရာဇီဂျိုမျိုးကចောင်းတက်ကြီး18တိုက်တန်ဃာរីနဲ့កင်းသွားတာဟာកសុងឡាပြည့်နောက်ပိုင်းမှာកင်းသွားတာပါកសុងឡាပြည့်នេះမှာမြတ်စွာဘုရားကုသနာယုံအင်ဂျင်တော်မှာပြိနိဗ္ဗာန်សံတဲ့လို့ကြားတော့ရဟန်းတွေဟာចောင်းတွေကိုសွန့်ខွာပြီးတော့မြတ်စွာဘုရားပြိနိဗ္ဗာန်សံတဲ့စီကြွကုန်တော့ចောင်းတွေဟာတန်ဃာမရှိတော့ဘူးပေါ့အဲ့တော့កសុងឡាပြည့်នេះကနေပြီးတော့កសុងឡាပြည့်ជោတရက်လောက်ကနေစပြီးတန်ဃာរីកင်းខွာသွားတာခုវ៉ាសូឡាပြည့်នេះရောက်တဲ့កាကြတော့ကဆုံလာပြည့်နေုံလာပြည့်ဝါဆိုလာပြည့်နှစ်လတင်းတင်းပဲရှိပါသေးတယ်။ဒါပေမဲ့ကြောင်းတွေဟာမိုးယူရာတို့ကြိုပယ်ရာတို့ပျက်စီးတာတို့ဖြစ်ကုန်ကြပြီ။ဒီတော့တောင်မြုပ်ခံတော်ဆရာတော်ကြီးကကြောက်ချက်ချရတယ်။မြတ်စွာဘုရားရှင်လက်ထက်ကရာဇီကြိုမြို့မှာရှိတဲ့ကြောင်းတိုက်ကြီး18တိုက်ကကြောင်းဆောင်တွေဟာတဲ့ခုခေတ်ကြောင်းတွေတော့မကောင်းတော့ပါဘူးတဲ့။ဘုန်းကြီးတို့ခုတရားနာနေတဲ့ကြောင်းဆောင်ကြီးဆိုရင်နှစ်လလောက်တန်ခါတွေမရှိုံနဲ့တော့မပျက်စီးနိုင်ပါဘူး။တနေ့နေလည်းပဲပျက်စီးချိန်မှာပျက်စီးမှာပါခုရာဇီကြိုမျိုးကကြောင်းနေရတော့နှစ်လလောက်တန်ဃာရီနဲ့ကင်းကွာလိုက်တာနဲ့ဘာဖြစ်သွားတယ်ပျက်စီးသွားတယ်တဲ့တော်တော်လေးမိုးယိုရာတို့ကြိုပဲ့ရာတို့ဖြစ်ကုန်တော့ရဟန္တာရှင်မြတ်ကြီးတွေဟာမြတ်စွာဘုရားကအဟောင်းပြုပြင်တာကိုချီးမွမ်းတော်မူတယ်သေနာတနာဝတ်လောက်တာကိုချီးမွမ်းတယ်ဆိုပြီးတော့ကိုယ်တိုင်ကိုယ်ကြဦးစီးပြီးတော့ပြင်ဆင်ကြပါတယ်အဲ့တော့ဒီလိုနဲ့ဘုန်းကြီးတို့တန်ဃာရီနဲ့တင်ဖို့နေရာကိုလည်းပဲဇာတသမင်းရဲ့အကူကြီးနဲ့လှုပ်ဆောင်ကြရတယ်ပေါ့ဇာတသမင်းကလည်းပဲပုထုဇဉ်ထဲမှာအင်မတန်မှရင့်ကျက်တဲ့ကြည်ညိုမှုတွေနဲ့ပြည့်စုံတော့ဝိုင်းဝန်းပြီးတော့တန်ခိုင်းနာတင်မဲ့နေရာတွေခံခံနာနာဆောင်ရွက်ပေးခဲ့ပါတယ်အဲ့တော့ဝါကောင်လာပြီးကျော်၅ရက်နေမှာတန်ခိုင်းနာတင်ကြမှာပေါ့အဲ့ဒီတန်ခိုင်းနာတင်ပွဲမှာလည်းပဲရဟန္တာရှင်မြတ်ကြီးတွေစီဝေးပြီးတော့တင်ကြမှာဒါကြီးမဲ့ဝါကောင်လာပြီးကျော်၄ရက်နေတည်တန်ခိုင်းနာတင်မှုတရက်လိုတည်ရှင်အာနန္ဒာဟာတောတာပံပဲရှိပါသေးတယ်ရဟန္တာကိုမဖြစ်ဘူးရှင်အာနန္ဒာတပါးတည်းပဲသောတာပန်အစဉ်ကျန်တော့တယ်အဲ့တော့တချို့ယဟန်တော်ရှင်မြတ်တည်းရဲ့ရှင်အာနန္ဒာကိုတတိပေးတဲ့အနေနဲ့ဟောဒီယဟန်ပရိသတ်ထဲမှာတဲ့ကိလေသာအနှံ့ညီညီဟောက်ဟောက်အနှံ့နံပြီးတော့လှဲ့လေနေတဲ့ယဟန်တပါးရှိနေတယ်ဆိုတတိပေးပြီးတော့ပြောကြားကြတယ်အဲ့တော့ရှင်အာနန္ဒာတန်ဝေကရသွားတယ်ကိလေသာကျန်သေးတယ်ဆိုတာငါတပါးပဲရှိတယ်ငါ့ကိုရည်ရွယ်ပြီးတော့ပြောတာဖြစ်မှာပဲဆိုပြီးတော့အရှင်အာနန္ဒာတန်ဝေကတော်တော်ရာသွားခဲ့ပါတယ်အဲ့တော့တချို့ယန္တာရှင်မြတ်ကြီးတွေကတော့ရှင်အာနန္ဒာကိုအားပေးစကားပြောကြတယ်ငါရှင်အာနန္ဒာမနက်ဖြန်မှာယန္တာရှင်မြတ်ကြီးတွေရဲ့အစီဝေးတန်ခိုင်းနာတင်ဖို့အတွက်ယန္တာရှင်မြတ်ကြီးတွေရဲ့အစီဝေးရှိတယ်ငါရှင်ကလည်းပဲသောတာပန်တိခ္ခာပဲရှိသေးတယ်တိခ္ခာဖြစ်နေပြီးတော့တန်ခိုင်းနာတင်ဖို့သွားဖို့ရလည်းမသင့်တော့ဘူးဒါကြောင့်ငါရှင်နဲ့မမေ့မလျော့ကနေ့တရားအထုတ်ပါလို့ယန္တာရှင်မြတ်ကြီးတွေကသတိပေးကြတယ်အဲ့တော့ရှင်အာနန္ဒာမနက်ဖြန်တန်ခိုင်းနာတင်ပွဲကြီးဝါကောင်လာပြီကျော်၅ရက်ရဟန္တာရှင်မြတ်တည်းရဲ့အစီဝေးကြီးကျင်ပတော့မှာဒီအစီဝေးကပုထုဇဉ်သောတာပန်တက္ကရာကံအနာဂံဤတက်ခွင့်မရှိပါဘူးအဲ့တော့ရှင်အာနန္ဒာလည်းသောတာပန်ရှိသေးတော့ရှင်အာနန္ဒာအဲ့ဒီညမှာမအိပ်မနေနဲ့ကာယကတ္တတတိကမ္မထံကိုရှုမှတ်ပွားများတယ်တဲ့တညာလုံးပေါ့နော်မိုးတောက်တဲ့အထိတရားသူမရခဲ့ပါဘူးမိုးတော့ခါနီအာယုန်တက်ခါနီတိရှင်အာနန္ဒာတရားသူဘာမှအဆင်တက်မလာပါဘူးသောတာပန်လည်းရှိနေပါတယ်အဲ့တော့ကာယကတ္တတိကမထမ်းဆိုတာခန္ဓာကိုယ်ရဲ့အမူအရာတွေကိုအသေးစိတ်သိအောင်လုပ်ပြီးတော့ကြည့်ရှုတဲ့သဘောမျိုးပါပဲဘုန်းကြီးတို့လမ်းသွားတယ်ဆိုလို့ရှိရင်ပထမကြွရတယ်ဒုတိယလှမ်းရတယ်တတိယချရတယ်ပေါ့ကြွတယ်လှမ်းတယ်ချတယ်ဆိုပြီးတော့ဒီအစိတ်ပိုင်းလေးတွေမှာကြွနေတဲ့သဘောလေးကယုတ်သဘောလှမ်းနေတဲ့သဘောလေးကယုတ်သဘောခြေထောက်လေးချတဲ့သဘောကယုတ်သဘောဒီကြွချင်တဲ့စိတ်လှမ်းချင်တဲ့စိတ်ချချင်တဲ့စိတ်လေးတွေကနံသဘောဒါမျိုးခွဲခြားသိပြီးတော့ဝိပဿနာဉာဏ်နဲ့သိအောင်ကြိုးစားတာဒါကိုကာယကတ္တတိကမ္မထံလို့ခေါ်ရတယ်အဲ့တော့ရှင်အာနန္ဒာဇင်းဉဏ်ရှောက်ပြီးတော့အသေးစိတ်ခန္ဓာကိုယ်ရဲ့အမူအရာတွေကိုရှုမှတ်တယ်ပေါ့အဓိကအားဖြင့်တော့တတိပဋ္ဌာန်၄ပါးလုံးလည်းပါဝင်မှာပါပဲအဲ့တော့အသေးစိတ်ရှုမှတ်တာအာယုန်တက်ခါနေတာရောက်သွားရောရှင်အာနန္ဒာဟာဘုန်းကြီးတို့ဘာတရားတူမှမရခဲ့ဘူးအဲ့တော့ရှင်အာနန္ဒာစဉ်းစားရတယ်ပေါ့အဲ့တော့မြတ်စွာဘုရားမိန့်ကြားတော်မူခဲ့တဲ့စကားတော်လေးကိုရှင်အာနန္ဒာပြန်ပြီးတော့သတိရတယ်မြတ်စွာဘုရားကပရိနိဗ္ဗာန်မဆန်ခင်မှာအရှင်အာနန္ဒာကိုဘယ်လိုမိန့်ကြားခဲ့တယ်ဆိုတော့အာနန္ဒာတဲ့သင်ဟာပါရမီတူးရှိတဲ့ဘုန်းရှင်ကံရှင်ဖြစ်တယ်တဲ့ဒါကြောင့်ကမ္မထံတရားကိုကြိုးစားအားထုတ်ပါတဲ့ဟာမကြခင်မှာပဲအတော်ကင်းกว่าရဟန္တာဖြစ်ပါလိမ့်မယ်လို့မြတ်စွာဘုရားကပရိနိဗ္ဗာန်မဆန်ခင်မှာရှင်အာနန္ဒာကိုမိန့်ကြားခဲ့တယ်ဒီစကားလေးကိုရှင်အာနန္ဒာသတိရလာတယ်အဲ့တော့မြတ်စွာဘုရားရဲ့စကားဆိုတာလေမှားယွင်းတယ်ချွယွင်းတယ်ဆိုတာဒီလိုအပြစ်မျိုးမရှိနိုင်ဘူးပေါ့အဲ့တော့ရှင်အာနန္ဒာစဉ်းစားပြီးကိုယ့်ကိုယ်ကိုသင်ကျင်လိုက်တဲ့အခါဝီရိယလွန်ပြီးတော့ ဘုန်းကြီးတို့နေတာတွေ့ရတယ်တမာရီအားနေနေတာတွေ့ရတယ်ပေါ့ဘုန်းကြီးတို့မလျှော်မတင်းစောင်းကြညင်းတို့ဆိုတဲ့ဆိုယိုစကားမြတ်စွာဘုရားရဲ့ဒေသနာအရရှိခဲ့တယ်ပေါ့အဲ့တော့ဝီရိယနဲ့တမာရီကညီမျှမှတရားသူရပါတယ်အဲ့တော့ရှင်အနန္ဒာကဝီရိယတွေလွန်နေတယ်ဝီရိယလွန်တော့ဘာဖြစ်တယ်လဲစိတ်တွေကပြန့်လွင့်တဲ့သဘောရှိနေတယ်စူးစီးလို့မရဘူးပေါ့ဘုန်းကြီးတို့လူလောကမှာလည်းပဲတမာရီအားနေတဲ့ပုဂ္ဂိုလ်စိတ်တဲ့မတီးကြီးတဲ့မခိုင်မာတဲ့ပုဂ္ဂိုလ်အမျိုးသားမျိုးသမီးလေးတွေကြည်လိုက်ပေါ့ပြားပြားပြားပြားနဲ့ဖြစ်နေတဲ့ဒါပါလဲဆိုတော့တမာရီအားနေစိတ်တဲ့အားနေပြီးတော့ဝီရိယလွန်တဲ့သဘောတွေတဲ့သူတို့ကြည်လိုက်ရင်ပြားရခတ်နေတာများတယ်လုပ်ငန်းကိစ္စတခုဆိုရင်မတီးကြတာများတယ်ဒါဝီရိယလွန်တဲ့သဘောပါတရားထုတ်တဲ့အခါမှာလည်းဒီသဘောပါပဲတရားထုတ်တဲ့အခါမှာဝီရိယတွေကစူးစိုက်မှုတွေကလွန်ကဲနေပြီဆိုရင်တမာရီကရကိုမရတော့ခုလေရှင်အာနန္ဒာမှာဒီလိုသဘောဖြစ်တာကိုကိုကိုဆင်ခြင်သုံးသပ်မိတယ်။တချို့ကြတော့လည်းပဲတမာရီအားကောင်းပြီးဝီရိယစူးစိုက်မှုဟာအားနေတော့တရားထိုင်လိုက်တာနဲ့အိမ်ငိုက်သွားတော့တာပဲ။ဝီရိယတဲ့သဘောလေးတွေလိုနေတယ်။ဒါကြောင့်မို့ဝီရိယနဲ့တမာရီဟာညီမျှမှကောင်းတယ်တဲ့။နောက်ပြီးတော့ပညာနဲ့တရားဒါလည်းပဲညီမျှမှကောင်းတာပဲ။တချို့မျိုးသမီးတွေကြတော့တရားတရားကောင်းလိုက်တာထူဆန်းလို့ရှိရင်ကြီးညိုတယ်၊ဘယ်နေရာမှာဘာပေါ်တဲ့ဝုံဝုံနဲ့သွားတယ်ပရိယပฏิပတ်ကိုကြည်ညိုတဲ့စိတ်ကအာနယ်ပြီးတော့အမှန်တရားကိုသိတဲ့စိတ်ကအာနယ်ပြီးတော့ထူးဆန်းတယ်ဆိုလို့ရှိရင်ကြည်ညိုလိုက်တာပဲသွားလိုက်တာပဲပြီးတော့အမှားတည်နဲ့တွေ့ပြီးတော့မိမိတို့မှာဒုက္ခရောက်ကြတယ်တဲ့ဒါသရာတရားလွန်တဲ့သဘောပညာနည်းတဲ့သဘောဒီသရာပညာမပါတဲ့သဘောဖြစ်နေပါတယ်တချို့ကြတော့လည်းပဲအထူးသဖြင့်မျိုးသားတွေကြတော့လည်းပဲပညာကများသရာကနည်းတယ်ပေါ့ဘာလို့ကိုပဲလှုပ်လို့ကိုယ်တိုင်းမလှုပ်ချင်ဘူးစိတ်နဲ့ကြည်ညိုရင်ပြီးတာပါပဲမြတ်စွာဘုရားကစိတ်အဓိကဟောတာပဲအဲ့တော့ဖရာကိုဆွန်တော်တင်တယ်မလိုပါဘူးကွာစိတ်နဲ့မြတ်စွာဘုရားကြည်ညိုလဲတူတူပါပဲဆိုပြီးတော့ကိုယ်တရားတရားနဲတဲ့အတွက်ပညာလေးရနေနဲ့သိနေတဲ့အတွက်ဓာမျိုးကြီးကျင့်သုံးကြတယ်တဲ့ဒီလိုလည်းပဲကုသိုလ်ဟာရသင့်သလောက်မရဘူးဒါကပညာအားကြီးပြီးတော့တရားတရားနဲတာတရားနဲ့ပညာဆိုတာလည်းညီမျှမှတရားသူရတာပါခုရှင်အာနန္ဒာဘုန်းကြီးတို့ဝီရိယလွန်ကဲနေတော့စိတ်ဓာတ်တွေကတည်ငြိမ်မှုအားနည်းနေတယ်ပြန့်လွင့်တဲ့သဘောလေးတွေဖြစ်နေတော့ကဲလေတညာလုံးတရားအထုတ်ထားတာခဏအပန်းဖြေအောင်ပါပဲလို့ရှင်အာနန္ဒာကြံစီပြီးတော့ဈဉ်ဉံလျှောက်နေတဲ့ချိန်ကနေပြီးတော့ခြေဆေးပြီးတော့ကြောင်းထဲဝင်အောင်မယ်ဆိုပြီးတော့ခြေဆေးရထားတဲ့နေရာကိုကြွားတယ်ကြွားတဲ့နေရာမှာလည်းခုနတတိပဌာန်းမတရားနဲ့အသေးစိတ်ခန္ဓာကိုယ်မူရာကိုသိအောင်လုပ်တယ်ပေါ့အဲ့တော့ရေခတ်တဲ့နေရာမှာလည်းပဲလက်လန်းနေလှမ်းတဲ့အမှုရာကရုပ်သဘောလှမ်းကျင်တဲ့စိတ်ကလေးရဲ့နံသဘောဓာတ်တွေကိုလည်းပဲသိစုသိအောင်ရှုမှတ်တယ်ပေါ့နောက်ပြီးတော့ဒီလိုတရားရှုမှတ်ရင်လည်းခြေတော့ကိုဆေးပြီးတော့ကြောင်းလဲမှာဝင်ပြီးတော့အပန်းဖြေအောင်မယ်လေဆိုပြီးတော့ရှင်အာနန္ဒာကမ္မထံကြောင်းလေးကိုဝင်သွားခဲ့တယ်ဝင်ပြီးတော့ကရင်ညောင်ဆောင်လေးပေါ်မှာထိုင်လိုက်တယ်ပေါ့ထိုင်လိုက်တဲ့အချိန်မှာဘုရားတော့တရားလေးရှုမှတ်ပြီးတော့ခန္ဓာကိုယ်ကိုစောင်းနေဆိုရင်ဆောင်နေဆောင်နေလှဲတယ်လှဲတယ်ဆိုတဲ့သဘောလေးကိုသိအောင်ကြိုးစားပါတယ်လှဲနေတဲ့ခန္ဓာကိုယ်မူရာကြီးရဲ့ရုပ်သဘောလှဲကျင်တဲ့စိတ်ကလေးရဲ့နံသဘောဒီလိုသိမှတ်ရှုမှတ်နေတဲ့ဝိပဿနာဉာဏ်သဘောကနံသဘောဒါလေးတွေကိုသိစိတ်ပိုင်းခြားသိအောင်ကြိုးစားပြီးတော့လှဲလိုက်တာမြေကြီးပေါ်ကနေခြေတော်နှချောင်းလေးပဲကြွခေါင်းကလည်းပဲခေါင်းပေါ်မှာမရောက်ခင်တဲ့ရမ်းတာဖြစ်သွားခဲ့ပါတယ်အဲ့တော့တရားရှုမှတ်နေတဲ့ပုဂ္ဂိုလ်ဆိုတာအချိန်မရွေးတရားသူရနိုင်တယ်ဆိုတာဒါကိုပြောတာပါဒါကြောင့်ဘုန်းကြီးတို့တရားဆိုတာစိတ်ဓာတ်ထဲမှာထိုင်ယုံနဲ့မပြီးပါဘူးကိုယ့်ရဲ့နေအိမ်ကိုယ့်ရဲ့လုပ်ငန်းခွင်မှာလည်းပဲတတိလေးထားပြီးတော့အရာရာမှာအကုသိုလ်မဖြစ်အောင်ကိုယ့်ရဲ့စိတ်နေစိတ်ထားလေးတွေကိုလောဘဖြစ်တယ်မတရားဖြစ်တယ်ဆိုရင်လောဘဖြစ်တာသိအောင်မတရားဖြစ်တာသိအောင်ရှုမှတ်နေတရားဆိုတာအချိန်မရွေးပြည့်နေတတ်ပါတယ်တကယ်လို့ပါရမီရင်းကျက်လာလို့ရှိရင်သောတာပန်စတဲ့အရိယာသူတော်စင်တွေအထိဖြစ်သွားနိုင်တယ်ဒါကြောင့်တရားဆိုတာစိတ်ဓာတ်ထဲမှာမထားခဲ့ရအောင်ကိုယ်အိမ်ကြီးအမြဲတမ်းပဲယူဆောင်ခဲ့ရတဲ့သဘောရှိတယ်။ခုရှင်အာနန္ဒာအိတ်အောင်မယ်လေဆိုပြီးတော့လှဲလိုက်တာမြေကြီးပေါ်ကနေပြီးတော့ခြေတော့ကအကြွခေါင်းကလည်းပဲခေါင်းအုံပေါ်မှာမရောက်သေးခင်ဒီစကြလေးမှာတရားရှုမှတ်ပြီးတော့လှဲလိုက်တာယဟန္တာဖြစ်သွားတယ်တဲ့ဘုရားတို့သာသနာတော်မှာဒီလိုယဟန္တာဖြစ်တာဟာရှင်အာနန္ဒာတပါးပဲရှိတယ်မသွားမရက်မထိုင်မလျောင်းမင်းနဲ့ယဟန္တာဖြစ်တာဣရိယာပုတ်၄ပါးကလွတ်တဲ့ယဟန္တာလို့ဒီလိုခေါ်ရပါတယ်အခြားခြားသောယဟန္တာရှင်မြတ်တွေကတော့သွားရင်ဈဉ္ဉံသွားရင်တရားသူရတာမတည့်ရပြီးတော့ရှုမရင်တရားသူရတာထိုင်ပြီးတော့ရှုမရင်တရားသူရတာအိပ်ပြီးတော့ရှုမရင်တရားသူရတာဒါမျိုး၄ပါးနဲ့ရကြတယ်ဣရိယာပုတ်၄ပါးနဲ့အရှင်အာနန္ဒာကတော့မသွားမရက်မထိုင်မလျောင်း ဣရိယာပုတ်၄ပါးကလွတ်တဲ့ယဟန္တာဆိုတာသာသနာတော်မှာရှင်အာနန္ဒတပါးပဲရှိခဲ့ပါတယ်။ဒါကြောင့်မိမိတို့လည်းပဲတရားလေးတွေကိုအမြဲတမ်းပဲမိမိတို့နှလုံးသွင်းပြီးတော့ဈေးရောက်ရင်နဲ့ဈေးဝယ်ရင်နဲ့စီပွားရေးလုပ်ရင်နဲ့စသဖြင့်တရားလေးတွေကိုအနည်းဆုံးဝိပဿနာတရားမကိန်းတောင်မှမေတ္တာတရားလေးတွေကိုပြီးတော့အလုပ်လုပ်ကြမယ်ဆိုရင်ကိလေသာတွေဟာတဖြည်းဖြည်းနည်းသွားနိုင်ပါတယ်တဲ့။ခုရှင်အာနန္ဒာယဟန္တာဖြစ်သွားခဲ့တယ်။အဲ့တော့ဘုန်းကြီးပြောကျင်တာပါလဲဆိုတော့ရှင်အာနန္ဒာတရားအမထုတ်ခင်လေးမှာဝါကုံလာပြည့်ကျော်လေးရဲ့ညနေပိုင်းလောက်မှာဖြစ်ပါလိမ့်မယ်။အဲ့တော့ရှင်အာနန္ဒာဘလို့ကြံစီခဲ့တယ်လဲဆိုတော့တရားထုတ်တော်မယ်ဆိုတော့သွေတန်နိပါတောနာခောမေတံပတိရူပံယွာန်တေခောတမနောတန်နိပါတံကိစ္စယံတိသွေမနဖန်၌တန်နိပါတောတန်ခိုင်နာတင်ဖို့အတွက်ယန္နာရှင်မြတ်တို့၏စီဝေသည်ဟောတိဖြစ်ပါပေ၏။ယွာဟန်ယောဟန်ကျင်ငါသည်တေခောသောတာပန်သစ္ခာပုဂ္ဂိုလ်သည်တမန်တော်ဖြစ်ပါလျက်တဏိပါတံတန်ခိုင်နာတင်ဖို့အတွက်ယန္နာရှင်မြတ်ကြီးတို့၏စီဝေသူကိစ္စယံသွားရာ၏တတမေထုငါဧတံဤသို့သောတာပန်ဖြစ်နေပါလျက်ယန္နာရှင်မြတ်ကြီးတို့၏တန်ခိုင်နာစီဝေသူသွားခြင်းသည်နာခောပတိရူပံမသင့်လျော်မလျောက်ပတ်ပါကြေဣတိဤသို့အယသမအာနန္ဒောအရှင်အာနန္ဒာမထေရမြတ်သည်စေင်တေတီကောင်းစွာမသွေကြံစည်ခဲ့ပါပေတရီအဲ့တော့ဒီနေရာမှာဘုန်းကြီးဘာပြောချင်တာလဲဆိုတော့အရှင်အာနန္ဒာရဲ့ယန္တာဖြစ်ခါနီးတရားထုတ်ခါနီးမှာစိတ်သက်ကလေးကိုဒါလေးကိုဘုန်းကြီးပြောပြစေချင်တယ်ဒါကြောင့်မို့ယနေ့ခုအဖွဲသူဖွဲသားတွေထဲမှာကုသိုလ်ကောင်းမှုလုပ်ဖို့တွားတဲ့အခါတရားရှိမဲ့ဖို့တရားဌာနတွေကိုသွားတဲ့အခါစိတ်တလေးတွေကိုပြင်နိုင်မှာပေါ့အဲ့တော့ရှင်အာနန္ဒာကဘယ်လိုကြံစီလဲဆိုတော့မနက်ဖြန်ယန္တာရှင်မြတ်ကြီးတွေရဲ့တန်ခိုင်နာတင်ဖို့အတွက်စီဝေဝေရှိတယ်တဲ့ငါမှလည်းပဲသောတာပန်ပဲဖြစ်သေးတယ်အဲ့တော့ယန္တာတွေရဲ့စီဝေကိုသောတာပန်ဖြစ်ရတဲ့ဒီစီဝေကြီးကိုတက်ရောက်လို့ရှိရင်ငါအတွက်မသင့်တော်ဘူးလို့ကြံစီပြီးတော့တရားအထုတ်ခဲ့တာအဲ့တော့ရှင်အာနန္ဒာရဲ့စိတ်ထားလေးဟာသိပြီတော့လှပနေတယ်တရားရှိမှတ်တဲ့အခါမှာတကယ်လို့သူယန္တာမဖြစ်လို့ရှိရင်တန်ခိုင်နာစီဝေကြီးလှုပ်ဖြစ်မှာမဟုတ်ဘူးအရှင်အာနန္ဒာမပါဘဲနဲ့တန်ခိုင်နာတင်ဖို့ဆိုတာဖြစ်ကိုမဖြစ်နိုင်ဘူးပိဋကတ်သုံးပုံဒီကေ၅ရက်ဘယ်နေရာဘယ်ဒေသဘသူကိုကြောင်းပြုပြီးတော့ဟောတယ်ဆိုတာမယုတ်မလျော့တက်တည်တာရှင်အာနန္ဒာပဲရှိပါတယ်အဲ့တော့ရှင်အာနန္ဒာမပါဘဲနဲ့လေတန်ခိုင်နာတင်ပွဲကြီးဟာမဖြစ်နိုင်ဘူးတကယ်လို့ယန္နာမဖြစ်လို့ရှိရင်လည်းယန္နာရှင်မြတ်ကြီးတွေရဲ့အစီဝေးဖြစ်နေတော့ရှင်အာနန္ဒာတက်ခွင့်မရှိပါဘူးအဲ့တော့ရှင်အာနန္ဒာသူ့အတွက်နဲ့တန်ခိုင်နာတင်ပွဲကြီးပျက်စီးသွားလိမ့်မယ်သူ့အတွက်နဲ့ယန္နာရှင်မြတ်ကြီးတွေလှုပ်ထားတဲ့စီမံကိန်းကြီးပျက်စီးသွားလိမ့်မယ်ဒါမျိုးတွေတွေးပြီးတော့တရားအထုတ်ခဲ့ပါတယ်နောက်ပြီးတော့တန်ခိုင်နာတင်ပွဲကြီးပျက်စီးသွားလို့ရှိရင်ဘုန်းကြီးတို့ရှင်အာနန္ဒာဆက်ပြီးတော့သိနေမှာကတန်ခိုင်နာတင်ပွဲကြီးမဖြစ်လို့ရှိရင်ပိဋကတ်သုံးပုံဟာလွင့်နေမှာတဲ့ပန်းလေးတွေဟိုတခွင့်ဒီတခွင့်လေကြောင့်လွင့်နေတယ်လို့ပဲပိဋကတ်သုံးပုံထဲမှာဒီသုတ်တန်ကဟိုနေရာဟောတယ်ဟိုသုတ်တန်ကဟိုနေရာဟောတယ်အဲ့တော့တန်ခိုင်နာတင်မှသုတ်တန်သုတ်တန်ချင်းချင်းဒီကနီကဲရှေးတဲ့သုတ်တန်တွေမေဇီမာနီကဲအလဲလဲဖြစ်တဲ့သုတ်တန်တွေကိုပေါင်းပြီးတော့တန်ခိုင်နာတင်လိုက်တဲ့အခါလေတိုက်နေတဲ့ပန်းလေးတွေလွင့်နေတဲ့ပန်းလေးတွေကကျိုးနဲ့တီကုန်လိုက်လို့ရှိရင်မလွင့်တော့တယ်လို့ဒီလိုပဲတူရပေါင်းပြီးတော့လှုပ်လိုက်တဲ့အတွက်ပိဋကတ်တော်တွေကကြာရှည်စွာတည်တံ့နိုင်ပါတယ်တကယ်လို့ရှင်အာနန္ဒာသာယန္တာဖြစ်အောင်မကြိုးစားခဲ့လို့တန်ခိုင်နာတင်ပွဲကြီးပျက်စီးခဲ့ပြီဆိုရင်မလုပ်ဖြစ်ဘူးဆိုရင်ဘုန်းကြီးတို့ဒီနေ့ချိန်ထိသာသနာတော်ကြီးရှေ့မယ်လို့ဘယ်သူမှပြောလို့မရပါဘူးအဲ့တော့သာသနာတော်ရှေ့ခဲ့တာတန်ခိုင်နာတင်ပွဲတွေကြောင့်ရှေ့ခဲ့တာယန္တာရှင်မြတ်ကြီးတွေကတန်ခိုင်နာတင်ပွဲပြီးမှကိုစီကိုငါစာချတောင်းဝန်ယူပြီးတော့တပည့်တွေကိုစာပေချခဲ့လို့ယနေ့ချိန်ထိသာသနာတော်ကြီးရှေ့ခဲ့တာပါဒါကြောင့်ရှင်အာနန္ဒာရဲ့နှလုံးသားထဲမှာသာသနာတော်ကြီးရှေ့စေခြင်းနဲ့တန်ခိုင်နာတင်ပွဲကြီးမပျက်စီးစေခြင်းဘူးယန္နာရှင်မြတ်ကြီးတွေရေလုံဆောင်ထားတဲ့လုပ်ငန်းစဉ်ကြီးမပျက်စီးခြင်းသင်ဘူးယန္နာရှင်မြတ်ကြီးတွေစေရင်နောက်ဆက်မဖြစ်စေခြင်းဘူးဒီလိုရည်ရွယ်ချက်နဲ့ယန္နာဖြစ်အောင်အားထုတ်ခဲ့တာတဲ့အဲ့တော့ရှင်အာနန္ဒာယဟန်တရားဝိပဿနာတရားအားထုတ်ခြင်းရဲ့ရည်ရွယ်ချက်ဟာသာသနာတော်ကြီးစီပင်ဖို့ယန္နာရှင်မြတ်ကြီးတွေရေလုပ်ငန်းကြီးတွေအဆင်ပြေစေဖို့ပထမတန်ခိုင်နာတင်ပွဲကြီးအစဉ်ချောမွေ့စွာပြည်လဲပြီးတော့နောင်လာနောက်သားတွေသာသနာတော်ကြီးအနှစ်9000တည်ပြီးတော့မဖို့နိဗ္ဗာန်ကိုရစေခြင်းလို့ဒီလိုမေတ္တာဓာတ်တွေနဲ့အားထုတ်ခဲ့တာတဲ့အဲ့တော့ဘုန်းကြီးတို့ယနေ့ခေတ်တရားအားထုတ်တာလေးတွေစဉ်းစားဖို့ကောင်းလာပါတယ်ဘလို့လဲဆိုတော့ဘုန်းကြီးတို့လည်းကြားရတာပေါ့နော်ဘုန်းကြီးတို့လည်းရိတ်တာအတိုင်းဝိုင်းရလာတာပါပဲဘ ဘုန်းကြီးတို့ရဲ့ဦးကြီးတွေရိတ်တာဥက္ကဋ္ဌတွေဖြစ်ခင်နေကြပါတယ်ဖြစ်ခဲ့ကြပါတယ်နောက်ပြီးတော့ဘုန်းကြီးရဲ့အကိုဝန်းခွဲတွေရိတ်တာဆရာတော်တွေဖြစ်နေခဲ့ကြပါတယ်အဲ့တော့ဘုန်းကြီးတို့လည်းပဲဝိပဿနာတွေမာဇီဆရာတော်ကြီးနီးနဲ့တွားပြီးတော့အားထုတ်ခဲ့ဘူးပါတယ်အဲ့တော့ဘုန်းကြီးတို့ကရိတ်တာနဲ့မစိမ့်ပါဘူးဒါပေမဲ့လို့တချို့ယောဂီတွေကြတော့အမြင်အကျဉ်းတယ်တဲ့တရားတော်အားထုတ်ပါရဲ့ဘလူလေးတွေကြားရလဲဆိုတော့လူတိုင်းမဟုတ်ပါဘူးယောဂီတိုင်းမဟုတ်ပါဘူးတချို့ကြားနေရတာလေးတွေကအဲ့တော့တရားထုတ်သွားပြီဆိုလို့ရှိရင်ရိတ်ခါပြည့်စုံနဲ့သွားတယ်ဟိုကြအဆင်မပြေရင်စားဖို့တဲ့ရည်ရွယ်ချက်တွေကနောက်ပြီးတော့ရိတ်တာတွေဘာတွေနေရာရောက်လို့ရှိရင်လည်းပဲနေရာချထားရေးဘုန်းကြီးကဒီကျောင်းမှာနေရာချထားတယ်သူတို့ကဆရာတော်လျှောက်ပြီးတော့ဘယ်ကျောင်းမှာနေခြင်းနဲ့ဖရဘယ်ကျောင်းကရေချိုးခံပြည့်စုံနဲ့ဘယ်ကျောင်းကရှင်လုံးစကားပါတယ်ဘယ်ကျောင်းကဘိုးတိုင်းရေချိုးခံအိမ်သားတွေပါတယ်တပြည့်တို့ဘယ်ကျောင်းမှာအေယာကွန်ပါတယ်ဘယ်ကျောင်းမှာနေခြင်းနဲ့ဖရဆိုပြီးတော့ကိုနေခြင်းနဲ့ကျောင်းလေးတွေကိုရင်းနှီးမှုကိုကြောင်းပြုတ်ပြီးတော့ရွေးချယ်နေကြတယ်တဲ့အဲ့တော့ရှင်အာနန္ဒာတို့အာထုတ်တာကသာသနာတော်ကြီးရှေ့ဖို့သာသနာတော်ကြီးရှေ့ပြီးတော့လူနဲ့ဗျမ်းမာတတ္တဝါတွေမဖို့နိဗ္ဗာန်ရကြဖို့တန်ခိုင်းနာတင်ပွဲကြီးဆင်ပြေပြီးတော့ပိဋကတ်သုံးပုံအရှိတီတန်းဖို့ယဟန္တာရှင်မြတ်ကြီးရဲ့လုပ်ငန်းချင်းကြီးမပျက်စီးစေဖို့အဲ့တော့ယဟန္တာရှင်မြတ်ရဲ့စိတ်မှာအနှောက်ရှက်မဖြစ်စေဖို့အဲ့တော့ရှင်အာနန္ဒာအားလုံးချမ်းသာဖို့အတွက်အားလုံးကိုအဆင်ပြေဖို့အတွက်သာသနာတော်ကြီးရှေ့ဖို့အတွက်သူဟာယဟန်တရားကိုဝိပဿနာကိုအားထုတ်ခဲ့တယ်။ဘုန်းကြီးတို့ခုခေတ်မှာတချို့ယောဂီတွေကြတော့အားလုံးမဟုတ်ပေမဲ့တရားအားထုတ်သွားပါတယ်ဆိုတာကိလေသာကင်းဖို့ငါးဆွဲတွေကင်းဖို့ငါးဆွဲရှိနေလို့ဘုန်းကြီးတို့အကုသိုလ်ကိလေသာတွေဆိုတာဖြစ်နေတာ။ဥပမာအားဖြင့်လူတစ်ယောက်ကငါကိုဆဲတယ်ငါသားသမီးကိုဆဲတယ်ဆိုရင်ဒေါသတွေကလိုက်ကနေဖြစ်သွားတယ်။ငါပစ္စည်းကိုထိတယ်ဆိုရင်ဒေါသတွေကလိုက်ကနေတက်ပြီးတော့လူသက်မှုတွေရံဖြစ်မှုတွေဖြစ်ကုန်ကြတာ။ဘာဆွဲရှိလို့လဲငါဆွဲရှိလို့ပေါ့။အဲ့တော့ဝိပဿနာအထုတ်တယ်ဆိုတာကဝင်လေထွက်လေတွေကိုရှုတယ်ဆိုရင်ပဲဝင်လေရဲ့အစအလဲအဆုံသိအောင်ရှုတယ်။ထွက်လေလေးရဲ့အစအလဲအဆုံသိအောင်ရှုတယ်။နောက်ဆုံးတမာရီရလာတဲ့အခါမှာဝင်လေထွက်လေသဘောဟာယုတ်သဘောတရားအဲ့တော့ဝင်လေထွက်လေရဲ့ယုတ်သဘောတရားသိနေတာလေနန္တရားငါဆိုတာမရှိပါလားသာသမီဆိုတာမရှိပါလားတကယ်တော့ယုံနံတဘောပဲရှိတယ်လို့သိသွားတယ်ဒါဝိပဿနာအထုတ်တဲ့ခါမှာငါဆွဲလေးတွေကင်းကင်းကင်းကင်းသွားအောင်အထုတ်တာသာဆိုတာတကယ်မရှိငါသူယောက်ျားမိန်းမဆိုတာမရှိအဲ့တော့ဝင်လေထွက်လေယုတ်သဘောတရားနဲ့သိနေတဲ့ဝိပဿနာဉာဏ်သဘောတရားနောက်ပြီးတော့လှုပ်ရှားသွားလာတဲ့အခါမှာသွားခြင်းနဲ့စိတ်သွားနေတဲ့ယုတ်သဘောတရားယုံနံပဲရှိပါလားလို့သိလာရင်ငါဆွဲတွေกินသွားပါတယ်ငါဆွဲกินနေတဲ့ပုဂ္ဂိုလ်တယောက်ကကိုယ်ဆဲတာတောင်မှအတန်လေးဟာယုတ်သဘောသိလိုက်တာလေးဟာနန်းသဘောရှုနေကြပုဂ္ဂိုလ်ကြတော့ဆဲလိုက်တဲ့အတန်ကိုပဲချက်ချင်းရှုမှတ်လိုက်တာပျောက်သွားပါတယ်ငါဆွဲရှိနေတဲ့ပုဂ္ဂိုလ်ကြတော့ငါကိုဆဲတယ်ဆိုပြီးတော့ဒီကောင်ငါကိုဆဲတယ်ဆိုပြီးတော့တနှစ်နေလည်းမပြောက်ဆယ်နှစ်နေလည်းမပြောက်ရံညိုးတွေဖွဲလို့ဒီလိုအာကုသူတွေဖြစ်တာဟာငါဆွဲရှိလို့ပါဒါကြောင့်ဘုန်းကြီးတို့တရားတော်မတွေအနေနဲ့တရားရှုမှတ်ပြီဆိုရင်ငါဆွဲတွေကင်းမှုလောဘဒေါသတွေနည်းသွားဖို့ဒီရည်ရွယ်ချက်နဲ့သွားပြီးတော့ရှုမှတ်ရပါတယ်အာဘယ်လိုကြောင်းမျိုးနေခြင်းတာငါတို့ကဘယ်လိုရိတ်တာမျိုးဝင်တာဘယ်လိုနာမည်ကြီးတဲ့ဆရာတော်ရဲ့ရိတ်တာမှာဝင်တာဒီလိုနေရာမျိုးကလူတိုင်းမရဘူးငါတို့မလို့နေခွင့်ရတာမမာနတွေတက်ပြီးတော့အာကုသူတွေဖြစ်မယ်ဆိုရင်ဒါတွေကအရှင်အာနန္ဒာရဲ့စိတ်ထားနဲ့ဘလောက်ကွာခြားတယ်လဲဒါလေးကိုဘုန်းကြီးကသိစေခြင်းလို့အတူယူစေခြင်းလို့ပါအပြစ်ပြောခြင်းလို့မဟုတ်ပါဘူးဒါကြောင့်ဒီလိုဝိပဿနာရှုရပါတယ်ဒါကြောင့်ဘုန်းကြီးတို့အရှင်အာနန္ဒာရဲ့ဘဝအစ်ချိုးလေးမှာဒုတိယပိုင်းအနေနဲ့ယန္နာဖြစ်ခါနီးမှာဝိပဿနာရှုတဲ့နေရာမှာဘလို့ရည်ရွယ်ချက်မျိုးနဲ့အားထုတ်ခဲ့တယ်လေလို့စိတ်ရဲ့အလှလေးကိုဘုန်းကြီးကဒီနေ့ပြန်ပြီးတော့ပြောပြတာဒကာရမတွေအတူယူစေခြင်းလို့တသက်လုံးလိုက်နာကျင့်သုံးစေခြင်းလို့တဲ့ဒီလိုသဘောတရားမျိုးနဲ့ဟောပေးတာပါအပြစ်ပြောခြင်းလို့မဟုတ်ပါဘူးအဲ့တော့နောက်ဆုံးအချက်ဘုန်းကြီးဗာပြောခြင်းတည်းလေဆိုတော့ရှင်အာနန္ဒာပရိနိဗ္ဗာန်စံဃာနီးမှာကျင့်သုံးခဲ့တဲ့အချက်ကလေးပေါ့နော်ရှင်အာနန္ဒာရဲ့ဘဝအချိုးအကျိုးမှာယဟန်ပြုတဲ့အချိန်အရေးကြီးတဲ့အချိန်မှာဘလို့စိတ်ထားနဲ့ယဟန်ပြုခဲ့တယ်လဲခုယဟန်နာဖြစ်အောင်စူးစမ်းအားထုတ်တဲ့ကမ္မထာအာရခုခာနီးချိန်မှာဘလို့စိတ်ထားမျိုးနဲ့အာထုတ်သွားခဲ့တယ်လေဒါလေးတွေသိသွားပြီခုပရိနိဗ္ဗာန်စံဃာနီးမှာရှင်အာနန္ဒာရဲ့ဘဝဖြစ်ပုံစိတ်နေစိတ်ထားလှပပုံလေးကိုဘုန်းကြီးပြောပြအောင်မယ်ပေါ့အဲ့တော့ရှင်အာနန္ဒာတတ်တော်တရားနဲ့20ရောက်တဲ့အခါမြတ်စွာဘုရားကတတ်တော်80မှာပရိနိဗ္ဗာန်စံနေရှင်အာနန္ဒာကမဟာတက္ကရေ188ခုနှစ်လောက်မှာပေါ့ပရိနိဗ္ဗာန်စံနေမြတ်စွာဘုရားက148ခုနှစ်မှာပရိနိဗ္ဗာန်စံခဲ့တယ်ပေါ့အဲ့တော့မြတ်စွာဘုရားနောက်ရှင်အာနန္ဒာနှစ်40လောက်ကြာမှာပရိနိဗ္ဗာန်စံတယ်တတ်တော်120ရှိတော့ကိုယ့်ရဲ့ အသက်ကိုရှင်အာနန္ဒာပြန်ပြီးတော့ဆင်ကျင်လိုက်တဲ့အခါပရိနိဗ္ဗာန်စံဃာနိဗ္ဗာန်ဆိုတာသိတော့သူ့ရဲ့တပည့်ဖြစ်တဲ့ရှင်ဟန်နေလူပုဂ္ဂိုလ်တွေကိုမြို့သားမြို့သမီးတွေကိုနောင်ခွန်ရဲ့ကြရင်ပရိနိဗ္ဗာန်စံမယ်လို့ရှင်အာနန္ဒာကဖွင့်ဟပြီးတော့မိန့်ကြားလိုက်ပါတယ်အဲ့တော့ရှင်အာနန္ဒာမိခိုးပြီးတော့တရင်တုံးနဲ့ရောဟိဏီမြေရဲ့ဟိုဘက်ကန်ဒီဘက်ကန်ဆိုတာယွာ များငါတို့ပြုစုခဲ့တာအရှင်အနန္ဒာငါတို့ဘက်ပြိဋိဘံဆံလိမ့်မယ်လို့ပြောကြပြန်ရောအဲ့တော့ဂင်္ဂာမြေရဲ့ဟိုဘက်ကလူတွေကလည်းပဲရှင်အနန္ဒာငါတို့ကပို့ပြီးတော့ကျေစုများတာပဲငါတို့ဘက်ကမှပြိဋိဘံဆံလိမ့်မယ်လို့ဒီလိုပြောတာရှင်အနန္ဒာဒီစကားကြီးကြားရတယ်ကြားတော့ရှင်အနန္ဒာစဉ်းစားတော်မူတယ်ဒီရောဟိဏီမြေဆိုတာကဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုတော်မြတ်ကိုယ်တိုင်ဆွေမျိုးတွေရေကိုကြောင်းပြုတ်ပြီးတော့လူရာနေပြီးတော့စစ်ပွဲကြီးဖြစ်ခါနေမှာမြတ်စွာဘုရားငြိမ်ချမ်းရေးတရားဟောခဲ့တဲ့မြစ်ပါခုလည်းပဲရှင်အာနန္ဒာကိုကြောင်းပြုတ်ပြီးတော့ရောဟိဏီမြေရဲ့ဟိုဘက်ကန်ဒီဘက်ကန်ကပုဂ္ဂိုလ်တွေကရှင်အာနန္ဒာကြောင်းပြုတ်ပြီးတော့ခိုက်ရံနေဖြစ်တော့မှာဆိုတော့ရှင်အာနန္ဒာဒီဘက်ကန်မှာငါပရိနိဗ္ဗာန်ဆံလို့ရှိရင်လည်းပဲဟိုဘက်ကန်ကလူတွေကဓာတ်တော်တွေယူဖို့ခိုက်ရံနေပြုစစ်ပွဲတွေဖြစ်ကြလိမ့်မယ်တဲ့ဟိုဘက်ကန်မှာပရိနိဗ္ဗာန်ဆံရင်လည်းပဲဒီဘက်ကန်ကလူတွေကခိုက်ရံပြုစစ်ပွဲတွေဖြစ်ကြလိမ့်မယ်အဲ့တော့ငြိမ်းချမ်းရေးဖြစ်ရင်လည်းပဲငါ့ကိုကြောင်းပြုတ်ပြီးတော့ငြိမ်းချမ်းကြလိမ့်မယ်။ခိုက်ရန်စစ်ပွဲတွေဖြစ်လို့ရှိရင်လည်းပဲငါ့ကိုကြောင်းပြုတ်ပြီးတော့ခိုက်ရန်စစ်ပွဲတွေဖြစ်ကြလိမ့်မယ်တဲ့။အဲ့တော့ရှင်အာနန္ဒာကဒီလိုကြံစီတော်မူပြီးတော့ခုနှစ်ရက်ပြည့်တဲ့အခါမှာကြတော့ရောဟိဏီမြေရဲ့အလယ်တက်တဲ့ထန်းခွန်းဆင်းလောက်ကြီးတကိုးတော်နဲ့တကိုးအေဒီပတ်နဲ့ကြွတော်မူတယ်ပေါ့။အဲ့တော့ထန်းခွန်းဆင်းလောက်ရဲ့မှာတင်မလင်ခွေထိုင်ပြီးတော့ရှင်အာနန္ဒာကပရိသတ်တွေကိုတရားဟောတော်မူတယ်။နောက်ဆုံးတရားလို့ပြောကြပါစို့။အဲ့တော့တရားဟောပြီးတဲ့အခါမှာရှင်အာနန္ဒာကဒီဘက်မြစ်ကမ်းမှာရောဟိဏီမြစ်ရဲ့ဒီဘက်ကမ်းမှာနေတဲ့ပုဂ္ဂိုလ်တွေကလည်းဒီဘက်ကမ်းမှာစီဝေးပါ။ဟိုဘက်ကမ်းမှာနေတဲ့ပုဂ္ဂိုလ်ကလည်းဟိုဘက်ကမ်းမှာစီဝေးကြပါ။အဲ့တော့အာလုံသောပုဂ္ဂိုလ်တွေဟာကျေးဇူးများကြပါတယ်တဲ့။ကျေးဇူးမများဘူးဆိုတဲ့ပုဂ္ဂိုလ်ဟာမရှိသလိုဖြစ်ပါတယ်။ဒါကြောင့်ကိုယ့်ဘက်ကမ်းမှာပဲကိုငြိမ်ငြိမ်ချမ်းချမ်းစီဝေးကြပါလို့ရှင်အာနန္ဒာကမေတ္တာရက်ခံပြီးတော့တရားဟောတယ်ပေါ့တရားဟောပြီးတော့ရှင်အာနန္ဒာပြိဋိနိဗ္ဗာန်ဆံဃာတိကျအဋ္ဌထံလိုက်တယ်ဘလို့အဋ္ဌထံလဲဆိုတော့သူ့ရဲ့ခန္ဓာကိုယ်ဟာတဲ့တည်သောတဲ့မီးလောင်ပြီးတော့တက်ချမ်းဟာကင်္ကာရောဟိဏီမြေရဲ့ဒီဘက်ကမ်းမှာကျရောက်သွားပါစေသူ့ရဲ့ခန္ဓာကိုယ်ကထက်ချမ်းကွဲပြီးတော့တက်ချမ်းကတော့ဟိုဘက်ကမ်းမှာကျရောက်ပါစေဆိုပြီးတော့အရှင်အာနန္ဒာကအဋ္ဌထံလိုက်တယ်အဋ္ဌံပြီးတဲ့အခါမှာပရိနိဗ္ဗာန်စံချိန်တန်ပြီဆိုတော့ရှင်အာနန္ဒာတေဇောကတန်လျင်အာယုံရှိတဲ့ဇန်တမာပတ်ကိုဝင်စားတယ်။နောက်အဘိညာဉ်ဝိသီတွေကြရတယ်ပေါ့။အဲ့တော့ဘိညာဉ်ဝိသီရဲ့အဆုံးမှာရှင်အာနန္ဒာပရိနိဗ္ဗာန်စံပြီးတော့နောက်ဆုံးမှာခန္ဓာကိုယ်ကလည်းပဲတေဇောတက်တည်နဲ့မီးလောင်ကျွမ်းပြီးတော့ခန္ဓာကိုယ်တစ်ချမ်းနှစ်ချမ်းခန္ဓာကိုယ်ကြီးကထက်ချမ်းကွဲပြီးတော့တစ်ချမ်းကရောဟိဏီမြေရဲ့ဒီဘက်ကန်းကိုကြာခဲ့ပါတယ်။ကျန်တဲ့တချမ်းကရောဟိဏီမြေရဲ့ဟိုဘက်ကမ်းမှာကျသွားတယ်တဲ့လူတွေဆိုတာငိုကြွေးလိုက်တာ၄လလောက်ကိုကြာတဲ့ဘာဖြစ်လို့တုန်းဆိုတော့မြတ်စွာဘုရားပရိနိဗ္ဗာန်ဆံတဲ့ချိန်တုန်းကအရှင်အာနန္ဒာရှိသေးတယ်လေရှင်အာနန္ဒာကမြတ်စွာဘုရားရဲ့ကိုဘွားမြတ်စွာဘုရားရဲ့တပိတ်သင်္ကန်းလေးတွေယူပြီးတော့လိုက်နေတဲ့အရှင်မြတ်ဆိုတော့ရှင်အာနန္ဒာကြည့်ပြီးတော့လူတွေကအလွမ်းပြေကြတယ်ခုရှင်အာနန္ဒာပရိနိဗ္ဗာန်ဆံပြီဆိုတော့သူတို့မှမြတ်စွာဘုရားရဲ့ကိုဘွားမရှိတော့ဘူးဆိုပြီးတော့မြတ်စွာဘုရားပရိနိဗ္ဗာန်စံတော်ဟာအချိန်နဲ့တောင်မှငိုကြွေးလိုက်ကြတာတနာစရာကောင်းလိုက်တာတဲ့လေးလာတိကြာမြင့်ခဲ့ပါတယ်အဲ့တော့ဘုန်းကြီးပြောချင်တာဗာလဲဆိုတော့ရှင်အာနန္ဒာရဲ့စိတ်ထားလေးကိုပြောချင်တာအဲ့တော့ရှင်အာနန္ဒာဟာပရိနိဗ္ဗာန်စံတဲ့ချိန်တိသူ့ရဲ့ခန္ဓာသူ့ရဲ့သက်နဲ့အာလုံးချမ်းသာဖို့ငြိမ်းချမ်းရေးရဖို့ဆောင်ရွက်သွားခဲ့တယ်တဲ့အနစ်နာခံပြီးတော့စွန့်လွတ်သွားခဲ့တယ်အဲ့တော့သူ့ရဲ့ခန္ဓာကိုယ်ကြီးရုပ်ပျက်ခြင်းပြဖြစ်ပြီးတော့ထက်ချံကွဲသွားမယ်ရှင်အာနန္ဒာထည့်ပြီးတော့မတွက်ပါဘူးတေချာဝဒိဋ္ဌံပြီးတော့ဒီလိုလုံးမပဲငြိမ်းချမ်းရရမယ်စစ်ပွဲတွေမဖြစ်မှခိုက်ရန်တွေမဖြစ်မှအာလုံးပြည်သူပြည်သားတွေသွေးကြောင်မစီးကြပါစေနဲ့အာလုံးငြိမ်းချမ်းကြပါစေဆိုတဲ့စိတ်ထားနဲ့အရှင်အာနန္ဒာဟာဒိဋ္ဌံပြီးတော့သူ့ရဲ့ခန္ဓာကိုယ်ကိုစွန့်လွတ်သွားခဲ့တယ်တဲ့ဘလောက်ကြည်ညိုစရာကောင်းတဲ့စိတ်တက်လေဘုန်းကြီးတို့တောင်မြုံမာကန်အောင်ဆရာတော်ကြီးလည်းပဲကြည်လိုက်ပေါ့ဆရာတော်ကြီးရဲ့ဒိဋ္ဌံကကိုယ်ဒီတယောက်ချမ်းသာရောက်ဖို့ခုလောက်ကြိုးကုန်အာမထုတ်ဘူးဗုဒ္ဓမြတ်စွာသာသနာ၏ရှေးကားဘုရားလက်ထက်ကလျင်ယတိတကိုထမညို့ဖို့အာကျိုးမန္တငါဆောင်ရွက်သည်ဆက်လက်တည်တံ့ပါစေသောတဲ့တောင်မျိုးခံတော်ဆရာတော်ကြီးကြောင်းတိုက်ကြီးတီးသွားတယ် ဒီဖွဲ့သူဖွဲ့သားတွေတရားတွေဟောတယ်အဆုံးအမတွေနောက်ဆုံးအနာဂတ်အတွက်မျိုးဆက်တဲ့တန်ဃာတော်ရှင်ပြည့်ဒီဘုန်းကြီးတို့ပါဝင်ပေါ့နော်ကဏ္ဍယုံကြောင်းတိုက်ခွေးကြီးအများကြီးဖြစ်ပြီးသာသနာစီပင်အောင်လှုပ်သွားတယ်ဘာကြီးရွက်ချက်လဲကိုရီတယောက်ချမ်းသာရောက်ဖို့ခုလောက်ကြိုးကိုအာမထုတ်ဘူးတဲ့ကိုချမ်းသာဖို့အတွက်သူကြိုးစားနေတာမဟုတ်ပါဘူးတဲ့ ပါကြီးရဲ့ကျက်လဲဆိုတော့ဗုဒ္ဓမြတ်စွာသာသနာ၏ရှေးကဘောဘလက်ထက်ကလျင်ရာတီတကူထမညို့ဘူးအာကျိုးမန်တဲ့ငါဆောင်ရွက်သည်ဆက်လက်ဒီတန့်ပါစေတော့တဲ့မြတ်စွာဘုရားရဲ့သာသနာတော်ကြီးရှေးဘောဘတွေလက်ထက်ကလေးကလူတွေအတွက်စိတ်ကောင်းထားနေလေးတွေဝိပဿနာရှုနေလေးတွေသီလစောင့်တည်နေလေးတွေနိဗ္ဗာန်တိရဖို့အတွက်ဝိပဿနာနိလန်းတွေပေးနေတဲ့သာသနာတော်ကြီး အဲ့ဒီသာသနာတော်ကြီးမညှို့မိန်ဖို့အတွက်ရှေးကလက်ထက်ကနေရရှိလာတဲ့တကူတွေမညှို့မိန်ဖို့အတွက်သူကြိုးစားတာပါတဲ့သာသနာစီပင်ဖို့ကြိုးစားတာပါသူချမ်းသာဖို့အတွက်သူနဲ့ပြည်ရောက်ဖို့အတွက်သူဘုန်းကြီးဖို့အတွက်ကြိုးစားတာမဟုတ်ပါဘူးဆိုပြီးတောင်းပြောဆရာတော်ကြီးကလည်းအတိတ်ထံသွားခဲ့ပါတယ်ဘလို့သူတော်ကောင်းတွေရဲ့စိတ်တက်အင်မတန်လှပတယ်လေဒါလေးကိုဘုန်းကြီးသိစေချင်တာပါဘုန်းကြီးတို့တလောကကြ တို့လှူခဲ့ကြတယ်တချို့လည်းပဲသူတို့ရဲ့ခန္ဓာကိုယ်စိတ်ပိုင်းကိုသိလို့ရှိရင်ဒါဆေးရုံတွေဘာတွေကိုလှူဒန်းခဲ့ကြတာဒါပေမဲ့လို့တချို့ခင်ပွန်းတယ်တချို့သားသမီးတွေကသဘောမတူပါဘူးတဲ့ဘာဖြစ်လို့လဲဆိုတော့သေတဲ့အခါရုပ်ပြက်ဆင်းပြက်အလှပြက်သွားမှဆိုးလို့တဲ့ဒါမျိုးတွေလည်းပဲရှိသေးတာပဲအဲ့တော့သေသွားတဲ့ခန္ဓာကိုယ်အတုပကိုပဲရုပ်ပြက်ဆင်းပြက်အလှပြက်မှဆိုးလို့မလူနိုင်ပါဘူးသေပြီးတဲ့နောက်တော့မလူနိုင်ပါဘူးဆိုတာတွေရှိနေတဲ့ပုံကိုယ်တွေကစဉ်းစားစရာကောင်းတယ်အရှင်အာနန္ဒာတို့သူ့ရဲ့ခန္ဓာကိုယ်ဘလို့စတေးပြီးတော့ငြိမ်ချမ်းရေးအတွက်လူတွေစစ်ပွဲကြီးတွေဖြစ်မဲ့ကြီးရန်နေကာကွယ်တဲ့အနေနဲ့ဘလို့ဆောင်ရွက်သွားခဲ့တယ်လေတောင်မြို့မှာကနုံဆရာတော်ကြီးဘလို့ဒိဋ္ဌံပြီးတော့သာသနာအတွက်လှုပ်လှုပ်သွားခဲ့တယ်လေသူချမ်းသာဖို့အတွက်လားသာသနာတော်ကြီးစီပင်ဖို့အတွက်လားဆိုတာဒါလေးတွေကစဉ်းစားစရာကောင်းပါတယ်ဒါကြောင့်ယနေ့သဟပုံညကာရီဖွဲ့သူဖွဲ့သားတွေကလည်းပဲကိုယ့်ရဲ့စီစဉ်ကိုကြောင်းပြုပြီးတော့အမျိုးဘာသာသာသနာကိုငါဘလို့မြင့်တင်နိုင်မလဲအရှင်အာနန္ဒာတို့တောင်မြို့မာဂနုံဆရာတော်ဘုရားကြီးတို့ဒါတွေကိုမိမိတို့အတူယူပြီးတော့စိတ်လေးတွေလှပြင်ရပါမယ်မိမိတို့ယာဓုအာနာရှိနေရင်လည်းပဲငါယာဓုအာနာကိုကြောင်းပြုပြီးတော့ရဲရွာငါကောင်းအောင်ဘလို့လုပ်ရမလဲငါရဲ့နိုင်ငံတော်ကောင်းအောင်ငါဘလို့လုပ်ပေးရမလဲကိုယ်မှာစီစဉ်ဥစ္စာချမ်းသာတွေရှိလာပြီဆိုရင်ဒီစီစဉ်ချမ်းသာတွေကိုကြောင်းပြုပြီးတော့အမျိုးဘာသာသာသနာကိုငါဘလို့များပေးဆက်ရမလဲကိုယ်မှာပညာတက်ကြီးဖြစ်ပြီးတော့လုပ်ငန်းကိုင်ကန်းနေတဲ့အရာရှိတွေဖြစ်သွားလို့ရှိရင်ကိုယ့်ရဲ့ပညာကိုအကြောင်းပြုပြီးတော့ရဲသူရွာသားတွေနိုင်ငံသူနိုင်ငံသားတွေကိုယ့်ကိုအသိပညာပေးနေတဲ့သာသနာတော်ကြီးငါဘလို့ပေးဆက်ရမလဲဆိုတဲ့စိတ်ထားလေးတွေမွေးနိုင်လို့ရှိရင်ဒါရှင်အာနန္ဒာစတဲ့သူတော်ကောင်းကြီးတွေကိုတုခိုးပြီးတော့မိမိတို့ရဲ့စိတ်ကိုအလှပညာရောက်ပါတယ်တဲ့ဒါရှင်အာနန္ဒာပရိနိဗ္ဗာန်စံဃာနိတိသူ့ရဲ့ခန္ဓာကိုယ်ကိုဘလို့ပေးဆက်သွားခဲ့တယ်အများပြည်သူတွေရဲ့ငြိမ်းချမ်းရေးကိုဘလို့လုပ်သွားတယ်ဆိုတာဒါလေးကိုဘုန်းကြီးတတိယပိုင်းဖြစ်နေပြောချင်တာပါအဲ့တော့ဘုန်းကြီးဟောချင်တယ်အရှင်အာနန္ဒာမထေရဆိုတဲ့အကြောင်းအရာလည်းပဲရဟန်းပြုတဲ့အပိုင်းရဟန္တာဖြစ်ခါနီးတရားအထုတ်တဲ့အပိုင်းပရိနိဗ္ဗာန်စံဃာနည်းချိန်မှာဘလို့နှလုံးသွင်းခဲ့တဲ့အပိုင်းစိတ်တက်လေးတွေဘလောက်လှတယ်လဲဆိုတာဒါလေးကိုပေါ်လွင်သွားပါပြီဒါကြောင့်ယနေ့တက္ကရာကမှာပေါ့ဝံဒီတရားတော်ကို나ယူပြီးတော့အရှင်အာနန္ဒာကဲ့သို့စိတ်တက်ကိုအလှပြင်နိုင်ကြပါစေရုပ်ကိုယ်ကြီးလက်မပြင်မဲနဲ့စိတ်သက်ကိုနန္ဒက်ကိုလည်းပဲလှပြင်နိုင်ကြပါစေဒီလိုလှပြင်ပြီးတော့ရှင်အာနန္ဒာစတဲ့သူတော်ကောင်းတွေစံဝံပြည့်တဲ့နိဗ္ဗာန်ချမ်းသာကိုပါရမီတွေတစ်ဖြည်းဖြည်းရင့်တန်ပြီးမဉ္ဇဉ်ဖူဉ္ဇဉ်ဖြင့်လျင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း